Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဖေဖော်ဝါရီလ19ရက်တောက်ချာနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ1925/32နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်။ဆမနောင်လာပါအခုညပိုင်းအစီအစဉ်တွေကိုတာယူဝင်ယူတင်ဆက်သွားမှာပါ။ရန်ကုန်မြို့က CDM လှုပ်ရှားမှုမှာထောင်ပေါင်းချီတဲ့ဆရာဆရာမတွေလည်းဒီကနေ့ပါဝင်လာပါတယ်
။ကျွန်တော်တို့ကတော့ရှင်းတယ်။ကျွန်တော်တို့ဆရာနာရှင်စနစ်ကိုကျွန်တော်တို့ဘယ်သူမှလုံးမရှိဘူး။ပြည်သူတွေလည်းလုံးမရှိဘူး။ကျွန်တော်တို့လည်းလုံးမရှိဘူး။ကျွန်တော်တို့ဒီပြည်သူနဲ့တသားတည်းရည်တည်နေတာဖြစ်တယ်
။ CDM လှုပ်ရှားမှုမှာပါဝင်နေသူပြောတော်တာပါ။နောက်ပိုင်းမှာပြေဆုံးကြမှာပါ။ဒါအပြင်မြန်မာနိုင်ငံတွင်ဆန္ဒပြပွဲမှာလူရန်စားပေါင်းစုံအသက်အရွယ်ပေါင်းစုံသာမကဘာသာပေါင်းစုံကလူတွေလည်းပါဝင်လာသလိုညစ်ကြီးနာဆန္ဒပြပွဲမှာတော့လုံခြုံရေးတပ်ဖွဲ့ရဲ့အင်အားသုံးနေတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှခွာညိုနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
စစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြည်တော်ပါဝင်နိုင်ငံတော်မှအပြင်းထန်ဆက်ဖြစ်ခဲ့ပါတယ်။ရန်ကုန်မြင်းကြီးကမှတော့လမ်းပေါ်မှာတွန်ချလိုက်တဲ့ကြက်သွင်တွေကိုလိုက်ကောက်ကြပြီးဆန္ဒပြပွဲကိုပုံစံတစ်မျိုးနဲ့ဆင်နွှဲခဲ့ပါတယ
်။အခုဆိုရင်ဒါဟိုအမိုက်တွေကောက်တယ်ပေါ့လမ်းပေါ်မှာဒီကြက်သွင်အမိုက်တွေကောက်တယ်လမ်းတွေလူတွေကလည်းလမ်းဖြတ်ကူပေးနေတယ်စပိန်ကြီးကလည်းလမ်းမှာပြတဲ့ခါကျတော့ဖြစ်တယ်လို့ပြင်နေကြတဲ့ခါကျတော့ဒါလမ်းရှင်ကျော်တွေပိတ်သွားတယ်ပေါ့ပိတ်သွားတဲ့ခါမှာရုံးချိန်နဲ့ဖြစ်တော့ဒါဝန်ထမ်းတွေရုံးတက်လို့မရအောင်စီပြန်လုပ်ပေးလို့ရအောင်လို့ဒါလူတွေကနေပြီးပန်ဖို့ပေးနေလို့တော့ကျွန်တော်ကတော့ထင်တာပဲဗ
ျဖေဖော်ဝါရီလ9ရက်နေ့နေပြည်တော်စန္ဒပြပွဲတစ်ခုအတွင်းရဲကတနက်နဲ့ပြစ်လို့ဥကောင်းမှာဒဏ်ရာပြင်းထန်ရခဲ့တဲ့မများတွတ်တွက်ခိုင်းဒီကနေ့မှပဲကွယ်လွန်သွားပြီဖြစ်ပြီးအမဖြစ်သူကစန္ဒပြပွဲတွေအောင်မြင်သည့်အထိဆက်လုပ်သွားကြဖို့တိုက်တွန်းပါတယ
်ဒီဟာကိုအောင်မြင်တဲ့အောင်မြင်လာတဲ့အထိအကုန်လုံးပါဝင်ပေးကြပါအောင်လို့
ရန်ကုန်မြို့ကအဓိကစန္ဒပြပွဲနေရာတွေမှာရဲအင်အားအများပြားကိုချထားခဲ့ပြီးမြဲလဲရုံးရင်းစံခတ်အခြေအနေတွေမရှိခဲ့ဘဲငြိမ်းငြိမ်းချမ်းချမ်းပဲပြီးသွားပါတယ်။ဒီကနေ့စန္ဒပြပွဲတွေမှာကျောင်းဆရာဆရာမအများပြားပါဝင်တယ်လို့ LGBTQ လို့ခေါ်တဲ့လိင်စိတ်ခံယူချက်ကွဲပြားသူတွေရဲ့တက်တန်ရာလှုပ်ရှားမှုလည်းတွေ့ရပါတယ
်။
ဒါပေမဲ့မြစ်ကြီးနားမှာတော့စန္ဒပြသူတွေကိုရဲနဲ့တပ်ကလိုက်ဖမ်းတာကြောင့်ထွက်ပြေးနေကြရပြီးအဖမ်းခံခဲ့ရတဲ့သူတွေလည်းရှိတယ်ပါလေ။မြန်မာနိုင်ငံအတွင်းမှာစန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့အတွက်ပြည်တွင်းမှရောက်နေတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကသတိထားကြဖို့နဲ့နေရပ်ပြောင်းကြဖို့တိုက်တွန်းနှိုးဆော်တာတွေရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Thomas Bachstar ကဖေဖော်ဝါရီလ22ရက်တနင်္လာနေ့မှာမြန်မာပြည်တွင်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေနဲ့အွန်လိုင်းကနေပြောဆိုဆွေးနွေးမယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကနေဒီကနေ့ထုတ်ပြန်ထားပါတယ်။နေပြည်တော်ကစန္ဒပြပွဲအတွင်းတနက်တရာကြောင့်တည်ဆုံသွားသူမမြတ်တွတ်တွက်ခိုင်ဟာတနက်ကြီးအစ်စ်နဲ့ပြစ်ခတ်ခံခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုလိုက်ပါတယ်။ဒီကနေ့မွန်လွယ်ပိုက်မှာပဲနေပြည်တော်ကရင်တထောင်ဆေးရုံမှာကွယ်လွန်သွားတဲ့မမြတ်တွတ်တွက်ခိုင်ကိုခွဲစိတ်စစ်ဆေးရာကကြည်စအစ်စ်နဲ့ပြစ်ခတ်မှုကြောင့်ဥကောင်းမှာဒဏ်ရာရတည်ဆုံးခဲ့တာဖြစ်ကြောင်းကုသပေးနေတဲ့ဆရာဝန်တွေကအတည်ပြုခဲ့တာဖြစ်ပါတယ်လို့မိသားစုဝင်တဦးဖြစ်တဲ့ဦးတင်သားကပြောပါတယ
်။ခဲကတွေ့တဲ့ကြည်စံဘလို့ကြည်စံမျိုးလဲကျွန်တော်မေးတော့ဒါတတ်ထုစီစံမှာတဲ့ပြစ်ထားလည်းပဲတနက်ကအခိုင်မှာဆရာဝန်ကြီးကကျွန်တော်နှစ်ခါလောက်မေးတယ်ဒီလိုတော့ထင်ရှားအောင်တို့အဲ့လိုရှင်းပြပါတယ
်။ဥကောင်းနဲ့ကထုတ်ယူရရှိထားတဲ့ကြည်စံအစကိုလည်းတက်သေးတဲ့အဖြစ်ဆရာဝန်တွေသိမ်းထားတယ်လို့ပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာစန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ကွယ်လွန်သွားတဲ့မမြတ်တွတ်ခိုင်ကိုတော့တနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။စစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့လှုပ်ရှားမှုတွေအတွင်းပထမဆုံးတေဆုံမှုဖြစ်ရတဲ့အတွက်နေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလည်းအမှတ်တရအခမ်းအနားတွေကျင်းပကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့တည်ဆုံမှုအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရဲတပ်ဖွဲ့နဲ့ခက်လန့်လန့်မှရှိနေတဲ့မမြတ်တွက်ခိုင်ဟာလက်ထဲမှာလည်းတစုံတရာမရှိပဲနောက်ပြန်လှည့်တဲ့အချိန်မှာပြစ်ခတ်ခံခဲ့ရတာကို video mata ma tue ya re tue yata po ye lo ya ha lakha nai ya ma shi chaung ne song sa si si pe bo le kaun so tha ba le sit kaun si ga phan si tha de amyo da democracy phwe chauk nld party ye nayaka phwe win u win thain go ne pi ro dakkhina khyai tya yau ma online ya ne ta sin di kane yong thauk khe ra ma u win thain ga a mai ba ta kha de cha pe bo pyo ga chaung tya yong pyan cha ye ya shi do phyu win lak ga tya khwin pi ma tadin thauk de go pyo ba de
ဒီစစ်တရားသူကြီးရသူတို့ရောတခြားခံရသူဦးဝင်းထိန်ကိုဘုံအပလီကေးရှင်းနဲ့ဒီမင်းမြန်မာတဲ့အဲ့ဒီခါမှာရှိဒီကိုယ်စားလှယ်တာတင်ဖို့ချင်းချုပ်ထားတဲ့အတွက်ရှိဒီကိုယ်စားလှယ်တာတင်ဖို့မင်းမြန်နဲ့ခါမှာဦးဝင်းထိန်ကတခြားအမင်းချပြီးလို့ပြောဆိုခဲ့ပါတယ်အဲ့ဒီချိန်မှာအမှုစစ်တရားသူကြီးရသူတို့ရောဦးလီနဲ့ညီတဲ့ခံချက်တရားယူခဲ့ပါတယ်အမင်းချမှတ်ပြီးနိုင်တဲ့ဖြစ်တဲ့
တရလိုလှုပ်ပြီးဒီလ၄ရက်နေ့မှာပုံမှန်124ကာဒီနယ်တရားစွဲဆိုခဲ့တာဖြစ်ပြီးတပ်သေးအဖြစ်တရလိုအပါဝင်3ဦးတင်ထားတယ်လို့လည်းဒေါ်ဖြူဝင်းလက်ကပြောပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်ဖြစ်တည်ထားကြတဲ့ဒီမှုမှာအပြည့်ရှိတယ်ဆိုရင်ငွေတန်နဲ့ထောင်တန်120ဒါမှမဟုတ်ငွေတန်နဲ့ထောင်9နှစ်ဒါမှမဟုတ်ငွေတန်တက်တက်ချမှတ်နိုင်တယ်လို့လည်းရှင်းပြထားပါတယ်ဒါပေမဲ့လည်းဥဝင်းထိန်ရဲ့ဘယ်လိုပြောဆိုချက်ရေးသားချက်လှုပ်ဆောင်ချက်တစ်ခုခုကြောင့်အခုလိုပုံမှန်နဲ့တရားစွဲဆိုထားတာလဲဆိုတာကိုတော့တရားရုံးပြန်ကြားရေးအရာရှိကရှင်းရှင်းလင်းလင်းပြောမသွားပါဘူးနောက်ထပ်ရုံးချိန်ကတော့မေလ3ရက်နေ့မှာဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းမှုကိုစတင်ကန့်ကွက်နေကြတာကြောင့်ကုံတော်ရေးမှာမရှိမဖြစ်တဲ့ဗန်တွေအစိုးရဌာနတွေပိတ်ကုံကြတဲ့အတွက်ပြည်တွင်းသုံးဖို့လောင်စာဆီးတင်သွင်းမှုရပ်ဆိုင်သွားပါတယ်မြမကြံ့ဝင်တံပိုးကြဆင်းသွားပြီးကုံကြစိတ်တွေအရန်မြင့်တက်လာတဲ့အချိန်မှာအခုလိုလောင်စာသွင်းကုန်လဲရပ်သွားကြောင်းလောင်စာစီဈေးကွက်နဲ့ဆက်ဆက်နေတဲ့သတင်းရင်းမြစ်၄ယောက်ကရိုက်တာသတင်းဌာနကိုပြောပါတယ်မြမနိုင်ငံထဲကရင်းနှံချက်ဆက်ရုံတွေဟာတိုက်ပြီးသိငယ်လွန်လာကြောင်းပြည်တွင်းမှာလုံလောက်အောင်ထုတ်မပေးနိုင်တဲ့အတွက်ပြည်ပကတင်သွင်းတဲ့ဓာတ်စီနဲ့ဒီဇယ်စီကိုအဓိကမိခိုနေရပြီးလောင်စာစီစုစုပေါင်းရဲ့68ရာခိုင်နှုန်းတင်သွင်းနေရတာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုကဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအကုန်နီးပါးရပ်ဆိုင်နေတဲ့အကြောင်းနဲ့အစိုးရဝန်ကြီးဌာနအလုံးနီးပါးလည်းပိတ်ထားရကြောင်းအဲ့ဒီသတင်းရင်းမြစ်ကပဲပြောပါတယ်လောင်စာစီနှဲပါလာနေပြီးနှစ်လအတွင်းလောင်စာစီပြတ်သွားနိုင်တယ်လို့လည်းပြောပါတယ်သတင်းရင်းမြစ်၄ယောက်စလုံးကလည်းလောင်စာစီကိစ္စဟာအကဲဆက်တဲ့ကိစ္စဖြစ်လို့နာမည်ထုတ်ပြောဖို့ညှင်းဆိုကြပါတယ်CDM အကြမ်းဖက်အာဏာပိဆိုင်ရေးလူထုလှုပ်ရှားမှုဟာစစ်အာဏာသိမ်းမှုစန့်ကျင်ရေးတွေရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးအစိုးရလုပ်ငန်းတွေစီးပွားရေးနဲ့ဗန်လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကိုလည်းဒီလုပ်ငန်းတွေရပ်သွားအောင်အလုပ်မစင်ကြဖို့တောင်းဆိုတိုက်တွန်းနေကြပါတယ်သွင်းကုန်ကွန်နဲ့ခွင့်ပြုချက်တွေထုတ်ပေးရတဲ့အကောက်ခွန်နဲ့ကုန်သွယ်ရေးရုံးတွေအပြည့်အဝလုပ်ငန်းလည်ပတ်မှုမရှိတော့တာကြောင့်ဘဏ်တွေကငွေပေးချေတဲ့လုပ်ငန်းစဉ်တွေရပ်သွားတဲ့အကြောင်းပထမသတင်းရင်းမြစ်ကပြောပါတယ်
ယူရီအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိဒိုင်းဒိုမီတာ19 kHz 1535တုံညဒိုင်းဒိုမီတာ25 kHz 1783တုံညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်သောကြတဲ့ညပိုင်း VOA American Fan ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြားတရုတ်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကိုလည်းသက်ဆိုင်ရာအလုံးကအလေးနဲ့တာဝန်ယူမယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
။中国的企业和公民在当地为了缅甸的国家建设，
မြန်မာနိုင်ငံတွင်းမှာရှိတဲ့တရုတ်နိုင်ငံသားတွေပေါ်တက်ရောက်မှုနဲ့ပတ်သက်ပြီးလက်ရှိအခြေအနေပေါ်စုံစမ်းစစ်ဆေးနေပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေဟာမြန်မာနိုင်ငံမျိုးသားတည်ဆောက်ရေးနဲ့တရုတ်မြန်မာမိတ်ဆွေနိုင်ငံတွေဖြင့်ပူးပေါင်းဆောင်ရွက်ရေးမှာကူညီပံ့ပိုးနေပါတယ်။သူတို့လုံခြုံရေးအတွက်မြန်မာနိုင်ငံတွင်းမှာရှိတဲ့သက်ဆိုင်ရာဖွဲ့စည်းအလုံးကအားတက်သရော်ဆောင်ရွက်မယ်လို့ပြောလင့်ပါတယ်ဆိုပြီးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဟွာချုံရင်းကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါတရုတ်ဆိုရဟာစစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံပံ့ပိုးနေတယ်ဆိုပြီးရှုတ်ချတဲ့ဆန့်ကျင်ဆန္ဒပြပွဲတွေရန်ကုန်တရုတ်တရုံရှိမှာဒီရက်ပိုင်းကျင်းပနေပါတယ်ပြည်တွင်းအင်တာနက်ထိန်းချုပ်ရေးအတွက်တရုတ်နိုင်ငံဘက်ကနည်းပညာနဲ့ပစ္စည်းတွေပို့နေတယ်ဆိုတဲ့သတင်းတွေကြောင့်လည်း တရုတ်စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ဖို့တောင်းဆိုတာတွေရှိလာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တမ္မကြီးကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေဟာတရုတ်နိုင်ငံတွေ့မြင်လို့တဲ့အခြေအနေမဟုတ်ကြောင်းနဲ့မြန်မာစစ်တပ်ကိုတရုတ်ကနည်းပညာအကူအညီတွေပေးနေတယ်ဆိုတာမမှန်ကန်ကြောင်းပြန်လည်ဖြေရှင်းထားပါတယ်ခင်ဗျာ။မြန်မာရဲတပ်ဖွဲ့ကို drone ဖြတ်လန်းနဲ့ရောင်းနေတဲ့စင်ကာပူကုမ္ပဏီတစ်ခုကစစ်အာဏာသိမ်းပြီးမှနောက်ထပ်ရောင်းချတာကိုရပ်ဆိုင်းလိုက်ပါပြီ။ဒါအပြင်မြန်မာနိုင်ငံကအဓိကလေဆိပ်တစ်ခုနဲ့လုပ်ငန်းသဘောတူညီချက်တစ်ခုကိုလည်းဖြတ်သိမ်းလိုက်ပြီလို့ TRD လို့တူကခေါ်တဲ့စင်ကာပူကုမ္ပဏီရဲ့အရာရှိသူကဆိုပါတယ်။တရားဥပဒေစိုးမိုးတဲ့လူဖွဲ့စည်းတစ်ခုဖြစ်ပြန်ပြီးထူထောင်နိုင်တဲ့အချိန်ထိ drone ဖြတ်လက်နက်တွေမြန်မာနိုင်ငံကိုရောင်းချဖို့အစီအစဉ်မရှိပါဘူးလို့ TRD ကုမ္ပဏီစီမံညွှန်ကြားရေးမှူးဆမ်အောင်က Reuters သတင်းဌာနကိုပြောပါတယ်။ဒါအပြင် drone ဖြတ်လက်နက်တွေကိုရန်ကုန်နိုင်ငံကလေဆိပ်အတွက်ရောင်းဖို့အရင်ကစီစဉ်ထားတာကိုလည်းဆက်သိမ်းလိုက်ပြီးတော့သူကဆက်ပြောပါတယ်။မကြာသေးခင်နှစ်ပိုင်းတွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တဲ့စင်ကာပူနိုင်ငံကနေကုမ္ပဏီ12ခုလောက်ဝယ်လုပ်နေရမှာဒီ TRD ကုမ္ပဏီလည်းပါဝင်ပြီးစစ်အာဏာသိမ်းပြီးမှတော့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဆက်မလုပ်ကြဖို့ပြစ်မှတ်ထားဖိအားပေးခံလာနေရပါတယ်။မြန်မာစစ်တပ်အနေနဲ့ February 10ရက်နေ့ကအာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်ဒေါက်တာစုကြည်ပါဝင်လူ900ထက်မနည်းထိန်းသိမ်းထားခဲ့တဲ့အပေါ်နိုင်ငံတကာကတန်ခတ်အရေးယူတာနဲ့တပိတ်မှောက်တာတွေကြကြပြန့်ပြန့်လှုပ်လာနေပါတယ်ခင်ဗျာမြန်မာနိုင်ငံကအာဏာသိမ်းမှုနဲ့ပတ်သက်လို့ဒီတိုင်နိုင်ငံရဲ့ပြစ်မှတ်ထားရေးယူတဲ့စီရင်ချက်မှာဗိုလ်ချုပ်ကြီး3ဦးကိုထပ်ပြီးဖြည့်ဆက်လိုက်တဲ့အကြောင်းဒီတိုင်နိုင်ငံရဲ့ဝန်ကြီးကမနေ့ကကြေညာလိုက်ပါတယ
် We obviously pulled the coup that's taken place by the military
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုပေါ်တုံ့လုံအံ့အားသိမ်းမိတယ်လို့ UK အနေနဲ့လူပုဂ္ဂိုလ်16ဦးပေါ်အရေးယူချက်ခတ်လိုက်တာဖြစ်ပြီးအဲ့ဒီစီရင်ချက်မှာနောက်ထပ်3ယောက်ကိုထပ်ဖြည့်လိုက်တာပါအဲ့ဒီအခြေကနှစ်ယောက်ကအာနာသိမှုမှာပါဝင်တယ်လို့ဆနပြသူတွေကိုတိုက်ခိုက်တာမှာတာဝန်ရှိတဲ့ကာကွယ်ရေးနဲ့တည်တဲ့ဝန်ကြီးဌာနကလူတွေဖြစ်ပါတယ်လို့ဒီထိုင်နိုင်ငံခြားရေးဝန်ကြီး Dominic Rapp ကပြင်သစ်နိုင်ငံပါရီမြို့တော်မှာမနေ့ကပြောခဲ့တာပါအရေးယူစီးရင်တဲ့ထပ်ထည့်လိုက်သူ၃ယောက်ကတော့ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးတည်တဲ့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစုထွန်းနဲ့တည်တဲ့ဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလိုက်တို့ဖြစ်တယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်ကနေဒါနိုင်ငံကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုက်ပါဝင်ထိတန်းဗိုလ်ချုပ်ကြီး၉ဦးကိုအရေးယူလိုက်တဲ့အကြောင်းတရက်ထဲမှာပဲကြေညာပါတယ်။နော်ဝေးနိုင်ငံကတော့2021ခုနှစ်အတွင်းမြန်မာစိုးရအဖွဲ့အစည်းတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းဆောင်ရည်မြင့်တင်ရေးအတွက်ရာထားတဲ့အကူအညီအမေရိကန်ဒေါ်လာ9,800သိန်းကျော်ပေးမဲ့အစီအစဉ်ကိုရပ်ဆိုင်းချလိုက်ပြီလို့မနေ့တရက်ထဲမှာပဲကြေညာပါတယ်။ဒီတော့တွင်မှာပဲအာနာသိန်းစစ်ကောင်းဆောင်တွေရဲ့အမိမဲစင်းတစ်ခုပြည့်စုံရေး EU ဥရောပသမဂ္ဂနိုင်ငံခြားရေးဌာနကိုEU ဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်ထားတဲ့အစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ် February 10ရက်နေ့ကစလို့ပြည်တွင်းဒီပါတက်ကြွလှရှားသူတွေဟာစစ်ဘုတ်ချုပ်တွေနဲ့ပတ်သက်ဆက်ဆံနေတဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းဖို့နိုင်ငံခြားစီးပွားရေးလုပ်ငန်းကြီးတွေကိုတောင်းဆိုနေကြပါတယ်အခုကစစ်တပ်လက်ထက်ပြောင်းသွားပြီးပွင့်လင်းမြင်သာမှုမရှိတဲ့မြန်မာစစ်အုပ်ပိုင်းလုပ်ငန်းကြီးတွေကိုအဓိကပြစ်မှတ်ထားပြီး Justice for မြန်မာအဖွဲ့ကနောက်ထပ်ဖိအားပေးသွားဖို့ရှိနေပါတယ်အချို့မြတ်များလာတဲ့ရေနံနဲ့သဘာဝတံခွေလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားကြတဲ့ Chevron နဲ့ Total ကုမ္ပဏီကြီးတွေပါဝင်နိုင်ငံတကာလုပ်ငန်းတွေအနေနဲ့မြန်မာစိုးရပိုင်းနဲ့ရေနံသဘာဝတံခွေလုပ်ငန်းဖက်ဆက်ဆောင်ရွက်နေတာကိုရက်ဆိုင်ဖို့ဒီအဖွဲ့ကတောင်းဆိုနေတာပါကြီးတွင်းဒီပါလုပ်ငန်းရှင်တွေဟာမြန်မာပြည်တွင်းကလောင်စာလုပ်ငန်းတွေဆက်ပြီးလက်ပတ်နေကြမယ်ဆိုရင်ဒါဟာ2017မတိုင်ခင်ကအထိသူတို့လုပ်ခဲ့ကြသလိုပဲတနိုင်ငံလုံးစေုပ်ချုပ်ရေးအောက်မှာရှိနေတဲ့အချိန်တရားမဝင်တဲ့လူမဆန်တဲ့ဆိုးရွားကိုထောက်ပံ့ပေးရကြနေပါလိမ့်မယ်လို့ Justice for မြန်မာအဖွဲ့ကပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ပြည်သစ်နိုင်ငံက Total နဲ့ American အခြေစိုက် Chevron ရေနံနဲ့သဘာဝတံခွေကုမ္ပဏီကြီးတွေဟာမြန်မာနိုင်ငံကယတနာလို့ခေါ်တဲ့အကြီးဆုံးကမ်းလွန်သဘာဝတံခွေလုပ်ငန်းကွက်ကြီး၄ခုမှာရှယ်ယာအများဆုံးပိုင်ဆိုင်ထားကြပါတယ်။ Total ကုမ္ပဏီက38ရာခိုင်နှုန်းနဲ့ Chevron က28ရာခိုင်နှုန်းပိုင်ပါတယ်။မြန်မာရေနံသဘာဝတံခွေဌာန MOG ကလည်းဒီထဲမှာပါဝင်ပြီးရေနံလုပ်ငန်းတစ်ခုလုံးကိုထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
တောက်ချန်နေညာဖက်နောက်ဆုံးရသတင်းတွေကိုမှတ်ခွာညို့နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြမှာပဲစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြပွဲတွေဒီကနေ့ဆိုရင်ရက်သက်သက်နှစ်ပတ်ရှိသွားပါပြီဆန္ဒပြပွဲတွေအဓိကတွေ့ရတဲ့ရန်ကုန်မြို့မှာတော့လူမျိုးပေါင်းစုံဘာသာပေါင်းစုံနယ်ပယ်စုံကပုံစံမျိုးစုံနဲ့ပါဝင်လှုပ်ရှားနေတာပါကိုရင်တော့ရောက်တင်ယူထားတဲ့ VOA မြန်မာပိုင်းသတင်းထောက်စုစုကပြောပြထားပါတယ် ဒီနေ့ကစပြီးအရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ွက်တယ်လမ်းပေါ်ထွက်ဆန္ဒပြတာတွေဟာ14ရက်ရှိလာပါပြီဒီဆန့်ကျင်ရေးမှာကျောင်းသားလူငယ်တွေအလုတ္တမနဲ့အစိုးရဝန်ထမ်းတွေထင်ပေါ်ကျော်ကြားသူတွေနဲ့ဘာသာပေါင်းစုံတိုင်းသားလူမျိုးစုတွေလည်းပူးပေါင်းပါဝင်နေကြတာပါ တဲ့နဘက်ကြဆန္ဒပြဝေတွေပေါ်ပေါင်းနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေကိုလည်းအာဏာပိုင်တွေကတိုးမြှင့်ထားပါတယ်ဒါပေမဲ့လည်းအာဏာပိုင်တွေမျက်စိရှေ့မှာပါပဲနင်းညံ့တဲ့နီးလန်းတဲ့ပုံစံမျိုးစုံဆန္ဒပြနေကြတာပါဆန္ဒပြတင်ကြတာတစ်ခုအဖြစ်လက်ပတ်ကျိုးနီးတွေကိုချီထိုးပေးနေပြီးလူကျင်တဲ့သူရှိရင်အခမဲ့ဝင်ခါရင်ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်နေတဲ့မှတ်ယမင်းခင်က
့ပါဘောညီမတို့မှာတန်တန်းတွေအများကြီးရှိတယ်။ဒါဆိုပြီးညီမတို့နောက်လာမဲ့ generation သူတို့တွေကိုဘယ်လိုပြောရမလဲ။အရင်ခေတ်ကလူမျိုးမျိုးလုံးပိတ်ပြီးတော့မျိုးလုံးပိတ်တဲ့ခေတ်ကိုပြန်မရောက်စီချင်ဘူး။ညီမတို့ခေတ်တော့ဆိုလို့ရှိရင်အကြောင်းမဆိုရင်လည်းဒါမေတာပြဆိုတဲ့ပုံစံမျိုးလေးရှိရလေ။ညီမတို့ကအဲ့လိုဆိုသူပြန်မရောက်စီချင်ဘူး။
ဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမဲ့ NGO ကိုကာကွယ်တဲ့အနေနဲ့ကားပြတ်ဟန်ဆောင်တာကားရီရင်တွေကိုအချိန်နှိမ့်နှိမ့်မောင်းတာလို့ပုံစံတင်တဲ့လှုပ်ရှားမှုတွေကိုလည်းဒီတစ်ပတ်ထဲမှာပဲစတွေ့ခဲ့ရပါတယ်ဒီလှုပ်ရှားမှုတွေကိုအာဏာပိုင်တွေကတံပြန်မှုပြင်ဆင်နေပြီးနောက်မှာတော့လူကူးမြင်းများတွေကနေအုပ်စုဖွဲ့လမ်းကူတာမီးပွိုင်းထိန်မှာဖနှက်ကျူးချီတာအိတ်ပေါက်နဲ့ကြက်တုံကောက်တာမျိုးတွေလိုတခြားပုံစံတစ်တွေနဲ့လူငယ်တွေဥဆောင်လှုပ်ရှားတာတွေလည်းရှိလာပါတယ်လမ်းပေါ်ထွက်လှုပ်ရှားမှုတွေတာမကဝန်ထမ်းတွေအလုံးမစင်းပဲအမှုနည်းနဲ့အာဏာဖီဆန်ကြတဲ့လှုပ်ရှားမှုတွေကြောင့်ဗန်လုပ်ငန်းနဲ့ဆက်သွယ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းတော်တော်များများလည်းရပ်ဆိုင်နေပါတယ်။အာဏာဖီဆန်ရေးစီရင်လှုပ်ရှားမှုမှာပါဝင်ကြတဲ့အတွက်စောင်းနေရေးအခက်အခဲကြုံရမှာကိုတစ်ဖက်တစ်လမ်းကကူညီဖို့ကြိုးစားသူတွေလည်းရှိပါတယ်။ဒီပညာတက္ကသိုလ်ကျောင်းသူတို့ဖြစ်တဲ့မှတ်မြင်စုမြင့်ကတော့ဆန္ဒပြလှုပ်ရှားမှုမှာပါဝင်အခက်အခဲကြုံနေရတဲ့ဝန်ထမ်းတွေကိုထောက်ပံ့နိုင်အောင်အစားအသောက်ရောင်းရင်းရန်ပုံဝင်ရှာနေပါတယ်။
အဓိကတော့ဟိုဒီစစ်အာဏာရှင်စစ်ရဲ့ကြံဆုံးသွားတဲ့ဖြစ်ညီမတို့တိုက်ခိုက်ရမှာပဲဗောနော်အဆုံးဆုံးဖြစ်ညီမတို့လည်းတက်တက်တက်တအားနေပေါ့ဒီစီဒီအမ်နဲ့တက်လန်းလူတန်းပြို့တော့ပါဝင်မယ်ဒီတော့ပြင်ဒီနံပါတ်မှာလည်းဒီအာဏာရှင်စစ်နဲ့မကြံဆုံးမရှိညီမတို့ကတော့လမ်းမောက်ချပြီးဆန္ဒပြနေမှာပါလမ်းမောက်ဟုတ
်နိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေတရင်နှစ်ပတ်ကြာတဲ့အထိအရှင်ရောမသွားသေးတာကြောင့်အာဏာပိုင်တွေကနှိမ်နင်းမှုဖက်စီအေးအေးယူဖို့ကြိုးပမ်းတာတွေလည်းရှိနေပါတယ်ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းအောင်မြင်တဲ့အထိစူးစမ်းသွားဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကဆန္ဒပြလူငယ်တဦးဖြစ်တဲ့ကိုကျော်စင်တန်းကပြောပါတယ
်။တော့ခုဆိုရင်ဒါစစ်စိုးရအောင်ဆက်ရှင်ပြီလားအပြင်ကိုဆက်ပြီးဆက်ရှင်ပြီလားကျွန်တော်နှစ်ပတ်ရှိပေါ့နော်အဲကျွန်တော်လူငယ်တွေရာလည်းမျိုးပြုံးလုံးနဲ့စစ်မျိုးဒီစစ်စိုးရအောင်ကျွန်တော်တော်လန်တက်ပြန်သွားမှာဖြစ်ပါတယ်။ဟုတ်ကဲ့ကျွန်တော်စစ်စိုးရလည်းကြောက်ဆုံးပါစေဒီအာဏာပြည်ပြည်သူလည်းကြောက်ဆုံးပါစေကျွန်တော်အဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်ညီပေါင်းစုံနဲ့ကိုယ်လည်းသွားမှာဖြစ်ပါတယ်ဆက်ကျင်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ရန်ကုန်မန္တလေးနေပြီးတော့ပါဝင်မြန်မာနိုင်ငံတွေရအနှံ့မှာဒီကနေ့လဲဆန္ဒပြဝေတွေဆက်လက်ဖြစ်ပွားနေချိန်ဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးတာဝန်ဟန်းထုတ်တာတွေရှိနေပါတယ်ရင်းရစွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာအင်အားသုံးတာတွေမလုပ်ဖို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအပိုင်းဝန်ကတတိပေးနေသလိုအာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အရေးယူတန်ခတ်မှုတွေချမှတ်တဲ့နိုင်ငံတွေလည်းတိုးလာနေပါတယ်ရှင်
စစ်စုတင်ပြတော်တော်ပါရှင်ခုတော့ရန်ကုန်ကဆန္ဒပြပွဲတွေနောက်တစ်ပုတ်ဆက်ပါအောင်မယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာထောင်တောင်းချီတဲ့ကျောင်းဆရာဆရာမတွေလည်းပါဝင်လာပါတယ်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ရန်ကုန်မြို့ကတတိယနှစ်ပတ်ကျော်ကြာဆန္ဒပြလှုပ်ရှားမှုတွေမှာပညာရေးဝန်ထမ်းတွေပူးပေါင်းပါဝင်လာတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းတင်ဒင်ထောက်ကိုစောထက်ကတင်ပြထားပါတယ်
။ဆန္ဒပြပွဲတွေကြောင်းလုံခြုံရေးတပ်ဖွဲ့တွေတိုးမြှင့်ချထားပေမဲ့ရန်ကုန်မြို့မှာဆန္ဒပြလှုပ်ရှားမှုတွေအားကောင်းနေစေဖြစ်ပြီးအခုဆိုရင်ပညာရေးဝန်ထမ်းတွေလည်းလမ်းမော်ထွက်ဆန္ဒပြပွဲတွေမှာပါဝင်လာကြတာပါ။ရန်ကုန်မြို့အခြားအခြားနေရာတွေကိုချီတက်ဆန္ဒပြရေးလှုပ်ရှားမှုမှာအခြေခံပညာကျောင်းဆရာဆရာမတွေထောင်ပေါင်းချီပူပေါင်းပါဝင်ခဲ့ကြတာလို့လဲဦးဆောင်လှုပ်ရှားသူတဦးဖြစ်တဲ့ဆရာဦးစိုးသူရာကျော်က VOA ကိုပြောပါတယ်
။ဒေသတွေကတော့ရန်ကုန်တိုင်းတိုင်းလုံးမှာရှိတဲ့ဆရာဆရာမတွေပါမယ်။သုံးတော်ဝင်တော်ရှိတယ
်။စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဝန်ထမ်းတွေအလုံးမစင်ပဲအမှုနည်းနဲ့အာဏာဖီဆန်ကြဖို့လမ်းမထွက်ဆန္ဒပြကြဖို့စုံစမ်းမှုတွေရှိခဲ့ပြီးနောက်ဆန္ဒပြလှုပ်ရှားမှုတွေလည်းအားကောင်းလာခဲ့တာပါ။အခြေခံပညာရေးလုပ်သားများတမကပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးစိုးသူရာကျော်ကတော့လူတုလှုပ်ရှားမှုတွေအောင်မြင်တဲ့အထိပူးပေါင်းပါဝင်သွားဖို့ရည်ရွယ်ထားရလို့ပြောပါတယ
်။ကျွန်တော်တို့ကတော့ရှင်းတယ်။ကျွန်တော်တို့ဆရာနာရှင်စနစ်ကိုကျွန်တော်တို့ဘယ်သူမှလုံးမရှိဘူး။ပြည်သူတွေလည်းလုံးမရှိဘူးကျွန်တော်တို့လည်းလုံးမရှိဘူး။ကျွန်တော်တို့ဒီပြည်သူနဲ့တသားတည်းရည်တည်နေတာဖြစ်တယ်။ဒါကြောင့်မို့လို့ပြည်သူဆန္ဒတွေကျွန်တော်တို့ဆန္ဒဖြစ်တယ်။ဆရာနာရှင်စနစ်လုံးဝပြုတ်ချသွားတဲ့ဒီကျွန်တော်တို့ကတိုက်ပွဲဝင်တော့မှာဖြစ်တယ်။
ရွေးကောက်ပွဲလုပ်ငန်းစဉ်အားနည်းချက်တွေကိုဖြည့်ရှင်းဖို့ပြတ်ကွက်ခဲ့တဲ့ဆိုရယ်ဆွဆွဲချက်နဲ့အရသာအစိုးရဖယ်ရှားခဲ့တဲ့တပ်မတော်ရဲ့လုပ်ရပေါ်စနစ်ကန့်ကွက်သူတွေထဲမှာတော့ပညာရေးဝန်ထမ်းတွေအပါအဝင်ပြည်သူဝန်ထမ်းတွေအလုပ်သမားတွေလည်းပါဝင်နေကြတာပါ။ပညာရေးဝန်ထမ်းတွေရဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တဲ့တရားစွတ်တော်ရှိနေဦးထေကလည်း ရန်ကုန်မြို့ကဆန္ဒပြသူတွေအကြီးကစူဝေးရနေရာဖြစ်တဲ့လှေရန်မြေနီကုန်းစုလီဒီနေရာတွေမှာမကြသေးခင်အားစားလို့လုံခြုံရေးတပ်ဖွဲ့တွေတုံ့ပြန်ထားပေမဲ့ဝန်ထမ်းတွေပါဝင်လူသားသားအစွာအသီးသီးကဆန္ဒပြနေကြတာပါ။ ဆန္ဒပြလှူရှားမှုတွေနဲ့အလုံးမစင်ပဲအာဏာဖီဆန်နဲ့လှူရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်ကဖမ်းဆီးရေးယူတာဖိအားပေးရရရှိနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါဝင်မြန်မာနိုင်ငံအဝန်ကလှူရှားမှုတွေမှာပူးပေါင်းပါဝင်လာသူတွေလည်းရှိနေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကဒရင်ပြည်ပို့လိုက်တာပါ။
ဗီအိုအင်မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကချင်ပြည်နယ်မြစ်ကြီးနားဖက်ကဆန္ဒပြပွဲအကြောင်းတင်ပြပါမယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့လှုပ်ရှားမှုတွေနေရအနံပေါပေါနေချိန်မှာပဲအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာတွေလည်းရှိနေပါတယ်။
ရင်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးနိုင်နေတာပဲမလို့ဘူး။နိုင်ငံတကာကတတိပေးနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုနိုင်နေတာဖန်ဆီတာတွေရှိနေတာပါ။မြစ်ကြီးနားမြို့မှာဆိုရင်လေရင်းချမ်းချမ်းဆန္ဒပြနေတဲ့သူတွေကိုရေးတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းတာခံခဲ့ရတယ်လို့ကိုတိုင်ကြုံခဲ့ရသူတူဦးကပြောရဲကိုပြောပါတယ်။သူရဲ့ခါမှာကျွန်တော်တို့ကဟုတ်ပြီတို့လာကြည့်ဆိုတော့ကိုယ် ยาเลยที่เขามาตัวก้าพวกเขาเห็นเลยพี่เด็กยิ่งนั้นมีมาเสียที่มาเลยเจ้าเสียมันอุบาวินสันดาบจะดูที่ชั่วโมงอาณาบริเวณพันสี่ตัวเจ้าที่เช่นที่นี่ก็ยิ่งเชื่อจู่สองเพื่อปีสี่จีดาวินสิ่งดูอุลไม้กงจ้าก็เจ้าบ้านเลย
ดีนี่สันดาทุกคนเลยเข้ามาคุยดูเรื่องเรื่องเสียมาเลยบอกเลยตัวอายุสักต้องอยู่ก็น่าเต็มเต็มทาราตีอะไรเงี้ยไอ้บอกกูว่าตัวมาเตี้ยลีจะลีตัวมาตายบอกเลย เนี่ยเช็ดเนี่ยลีนายฮะบอกนับวินายเอาแค่ปูมิสุยาสุดเลยทุกอย่างเช็ดบ่มาปาริสตัวลูซูลูเวนเนี่ยอะไรเงี้ยสันดาทุกคนเลยบ่มาตัวชิคุนเนี่ยจะบ่มาเลยชิคุนเนี่ยบ่ดิบบ่ชิคุนบีมาตัวพันพันอะไรเนี่ยน้ำพองเนี่ยหรือว่าพันเนี่ยสุดเลยจะบ่บ่เนี่ยเราจะโน้ตีอะไรว่าเราโอ้ซาบีมาว่าดิบบ่ทัดฟูดเลยลงเนี่ยเชิงมา
สัตว์พันพันในปงจะมีเชื้อเชื้อเลยอะไรสักอย่างลำบากมาติดดีมาเลยดูติดเนี่ยตัวเนี้ยรู้ว่าอุ้งจีเนอร์ไม่ตัวใหญ่หรอกไม่ได้สัตว์ส่วนใหญ่เชื้อมาเพราะว่าชิคุเนอร์เขาจะรอนั่นตัวคนเลยรู้ว่านั่นเลยเนื้อตัวเลยตัวเลยยี่สิบนาทีเช้าเนี่ยรู้ว่าสันดาบลูกชายมือเดียวเองเพิ่งสี่ขันยาดูเลยใช่ไหมเชื่อไม่กูรอติดใจจะมันตียาบุลเลยเจ้าขันยาดูดีดูกับเจ้าบ้านเลย
มีที่น่าปวดหัวเองเจ้าปวดหัวที่ไหนเลยมีอะไรดีดีเนี่ยเลยมีอะไรเช่นไอ้หน้าตาวายมาเพิดาที่นี่จีน่ามีมาจีจีบ่เนาะเขาไอ้นี่หน้าตาวายมาเพิดาเช่นมันแม่ก็พังขยะเลยเทมาร์เราจังเสียมาบ่เนาะเสียมาเนี่ยเอาตัวไปเช่นที่เขาเนี่ยว่าเรามาเปลี่ยนพังขยะที่ชูขึ้นขยะเลย
สัตย์ยาวก็รอบ่ดูเบวารีลูรอเนี่ยมารู้ที่จะจำตียาวบ่เนาะอันนั้นที่มีนับเป็นยี่จีนามีมาสันดาบจะพูดเลยเอ้าต้องไหนนี่ขยันละฮะดูดีอาจินเลยที่บาร์เลยปีนี้จะเล่นกันในเนตรงอะไรเส้นมุ่งส่งยากกว่าดาบิสเซย์ยงว่ามาสันดาบจะดูดีกว่าลงเชียงเอต้าพูดวันเดียดขาดลูซุคุยกันได้เจ้าที่ใครแต่งยาดูดีเลยสิเขาบาร์เลยแต่มารู้ที่เราชกคุยเลยยามเรื่องนี้เนี่ยจะไปกู โอ้ที่บ้านเราโอ้เรื่องนี้บาร์เลยอะคุณตัวสีที่ไม่ใช่ส่วนสันดาบยาเลยฮารีทางจะไปดูโน้มน้อมยาเลยจริงนะอะคุณที่บ้านเรามีจีน่ามาสุ่ยทางเกลือเนี่ยยาอ่างจะไปสุดที่ต่างหัวพันนี่บาร์เลยเดี๋ยวเพื่อจะเอาองค์แทนบ้านเนาะโอเคยาอะไรที่ยาอะไรเนี่ยสุ่ยที่เราสุ่ยที่เราโก้ทางเกลือเนี่ยอะคุณจริงที่สันดาบทุกคนเนี่ยที่อาณาชีอัตโยยาโก้อารมณ์ชีวิตเส้นเป็นเลยฮารีโก้ยาเลยเป็นการยาตัวเราทุกข้อดีด้วย စံသားပြနေရဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဒီအရာကိုကလုံးဝသွန်လှန်ရတဲ့အရာပေါ့နော်ဒီမတရားမှုကိုလုံးဝသွန်လှန်ရတဲ့အရာဖြစ်ပါတယ်ပေါ့ဟုတ
်စံသားပြသူတွေရဲ့ခွင့်ရေးကိုလေးစားဖို့အင်အားသုံးနိုင်နေတာတွေမလို့ကိုကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်ကတတိပိနေရှင်ပါပဲနိုင်နေမှုတွေနဲ့ဖန်ဆီးမှုတွေဆက်လုပ်နေတာပါရခိုင်ပြည်နယ်အမျိုးနယ်မှာလည်းမကြသေးခင်ရက်တွေကဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးဖမ်းဆီးခံရသူ၁၀ယောက်ထက်မနည်းရှိနေတယ်လို့မိသားစုဝင်တွေနဲ့နှိစပ်သူတွေကပြောပါတယ်။နိုင်ငံရေးကြီးသားများကကူညီဆောင်ရှောက်ရတဲ့မြန်မာနိုင်ငံကတော့အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးရယူခံရသူ921ယောက်နဲ့ထိမ့်သိမ်းခံထားရသူ489ယောက်ရှိကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုတက်နိုင်သတင်းပေးပို့တော်ရပါရှင်။အခုတော့နေပြည်တော်ဆန္ဒပြပွဲမှာတနက်ထိမှန်ပြီးတော့မမြတသွဲခိုင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတော့မမေခသတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်နိုင်ပါပြီ
။နေပြည်တော်ကဆန္ဒပြပွဲကိုရဲတပ်ဖွဲ့ကပစ်ခတ်နှိမ်နင်းရာကတနက်တန်ရာရခဲ့ခြင်းကစလို့တတိပြန်မရတော့ပဲအသက်ရှူဆက်အကူနဲ့ဆရာဝန်တွေကကုသဖို့ကြိုးစားခဲ့ပေမဲ့နောက်ဆုံးမှလက်လျှော့ခဲ့ရတာပါ။နေပြည်တော်ကတင်တထောင်ဆေးရုံမှာပဲဒီနေ့မောမလွဲခင်အချိန်မှာကွယ်လွန်ခဲ့တာလို့လေအမဖြစ်သူမမြတတို့နယ်ခပုံပုံကပြောပါတယ
်။ဟုတ်သူကအရင်နေ့တည်းကအချိန်ကတဖြည်းဖြည်းဆိုးလာရပေါ့နော်။ဒီနေ့အဲ့ဒီ17နာရီကြာကြာလောက်မှပဲသူဆုံးသွားတာပါ။ဆုံးတော့တနေ့ကနေနေ့တကြုံမှ
မမြတွဲ့ခိုင်ဟာဥကောင်းညာဘက်ချမ်းကနေဖောက်ဝင်ခဲ့တဲ့ကြည်စံတန်ရာကြောင့်အုံနောက်အပြင်းထန်ပျက်စီးသွားပြီးကြည်စံအပိုင်းအဆဟာလည်းအုံနောက်အတွင်းပိုင်းမှာနစ်မြုပ်နေတယ်လို့ဆရာဝန်တွေကပြောပါတယ်။အာနာသိန်းနာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုအတွင်းပထမဆုံးတေဆုံးမှုလည်းဖြစ်ခဲ့တဲ့မမြတွဲ့ခိုင်ကိုတော့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာလည်းအမတ်တရဂုံပြူခဲ့ကြပါတယ်။မြမဖြစ်သူဆုံးရှုံးခဲ့ရပေမဲ့လေလူမှုလှုပ်ရှားမှုတွေအောင်မြင်စေချင်တယ်လို့အမဖြစ်သူမမြတိုးတွေကပြောပါတယ
်ဒီဟာကိုအောင်မြင်တဲ့အောင်မြင်လာတဲ့အထိအကုန်လုံးပါဝင်ပေးကြပါအောင်လို့
စစ်အုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်ဖြစ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့လုံခြုံရေးတပ်ဖွဲ့တွေကိုဆန္ဒပြသူတွေကတိုက်ခိုက်ခဲ့တာကိုလက်တော့ပြန်ချိန်မှာမမြတွဲ့ခိုင်တနက်ထိမှန်ခဲ့တာဖြစ်ကြောင်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Sir Robertson ကတော့တည်ဆုံမှုအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရဲတပ်ဖွဲ့နဲ့ခက်လန်းလန်းမှရှိနေတဲ့မမြတွဲ့ခိုင်ဟာလက်ထဲမှာလည်းတစုံတရာမရှိပဲနောက်ပြန်လှည့်ချိန်မှာပြစ်ခတ်ခံရတာကိုဗီဒီယိုမှတ်တမ်းမှာတွေ့ရတဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းVOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။VOA American အတန်းရဲ့တောက်ကြနေညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆက်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားရမှာပါ။အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လင်းပေးချင်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လွှတ်လပ်စွာသတင်းရယူခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးတိတိကျကျချင်းချောက်ခံလာရနိုင်ပြီးမြန်မာသတင်းမီဒီယာကောင်စီဟာလည်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ကင်ထုတ်ဖြစ်လာမယ့်အလားအလာတွေတွေ့လာနေရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့အဖြစ်ကနေလောလောလတ်လတ်နှုတ်ထွက်လိုက်တဲ့မဝေမသိန်းကပြောပါတယ်။မဝေမသိန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ဆက်ထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
မဝိမာတေးအခုလိုအခြေပြေမြင်ရွယ်ပေးတာကျေးဇူးများကြီးတင်ပါတယ်။အခုဆိုရင်ဒါမြန်မာနိုင်ငံတဝက်မှာစစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့လက်မတော်ဆန္ဒပြပွဲပြီးတော့အားကောင်းလာနေတယ်လို့ဒီစစ်အုပ်ချုပ်မှုနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်နိုင်ဘူးလို့ဆိုပြီးတော့ဒါအစိုးရဌာနတွေကဝန်ထမ်းတွေကလည်းအလုံးမသွားဘဲနဲ့ အာနာဖီဆန်နဲ့ CDM လှူရှာမှုတွေပို့ပြီးတော့အားကောင်းလာနေတဲ့အချိန်ပေါ့နော်။တစ်ချိန်တည်းမှာလည်းဒီမဝေမာတိန်တို့လိုသတင်းမီဒီယာသမားတွေထဲမှာဆိုရင်လည်းအာနာသိန်းတာကိုစန့်ကျင်ကပ်ကွက်မှုတွေကိုပြလာကြတာတွေရှိပါတယ်။အခုဆိုရင်ဒါမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွေကဆိုရင်ကောင်စီဝင်တချို့နှုတ်ထွက်တယ်လို့ကြားရတယ်။မဝေမာတိန်ကိုယ်တိုင်လည်းဒီကောင်စီဝင်အဖြစ်ကနေပြီးတော့နှုတ်ထွက်စာတင်ချတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီအခြေအနေလေးကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါ။ဟိုမှာဘလို့အခြေအနေတွေကြောင့်ဘာကြောင့်နှုတ်ထွက်ခဲ့တာပါလဲ
။ဟုတ်ထွက်တာကကျွန်တော်ကိုယ်တိုင်ကလည်းဒီပါလေအာနာသိန်းတော်ကိုလက်မခံမကြိုက်ဘူး။နောက်တော့ဟိုကျွန်တော်တို့အနေနဲ့ဒီကောင်စီကဘာလုပ်နိုင်မလဲပေါ့နော်။ကောင်စီကဥပဒေအခွင့်အရေးကကျွန်တော်ဘာလုပ်နိုင်မလဲဆိုတဲ့အမှားဟိုကြည့်တဲ့အခါမှာလည်းဟိုအရှိမှာတော့ကျွန်မရဲ့စိတ်မှာကသတင်းသမားတွေအကြိမ်ကြီးများဖမ်းဆီးခံရတာ၊ပြိလိုက်ခံရ၊ရိုင်းနှက်ခံရသတင်းသမားတွေအခွင့်အရေးတွေဆုံးချုံးတာအဲ့ဒါလည်းလက်ထက်တိပါလာရင်ကျမအနေနဲ့ကောင်စီရဲ့ဥပဒေရပေးထားတဲ့ပါဝါအရကျမတို့ကလောက်ပိုင်ခွဲဆိုရင်လည်းလည်းရှိခဲ့ရဆိုတော့ကျမတို့ကအဲ့မှာဟိုအတွင်းစည်းတွေကနေကျမတို့လုံးလို့ရမယ်ဆိုရင်ကျွန်တော်ကစောင့်စောင့်ကြည့်နေတဲ့တဖို့ဒါပေမဲ့ပေါ့လက်ရှိဒီအနာသိန်းအစိုးရကနေပြီးတော့ပြန်ကြားရေးစာပို့တယ်ကျမတို့ဒီပြည်မီယာတွေကိုပေါ့ဒီစီးပွားရေးတွေထိန်းချောင်းပေးဖို့ဆိုတဲ့ဟာမျိုးကိုစာပို့တာမျိုးရှိခဲ့တယ်နောက်တစ်ခုကဒီမင်းအောင်နိုင်ကနေပြီးတော့ဒီပြည်မီယာကောင်စီကိုတွန်းမနိုင်အဖြစ်အနေနဲ့သူတို့အနေနဲ့ဟိုသဘောထားတယ်ပြီးရင်လည်းကောင်စီကနေတစ်ဆင့်တဲ့မီဒီယာသမားတွေရဲ့ကျင့်ဝတ်တွေကိုထိန်းချောင်းသွားမယ်ဆိုတဲ့အမျိုးပြောတဲ့ဟာမှာသမားအနေနဲ့လက်မခံနိုင်ဘူးကောင်စီအနေနဲ့ရည်တည်ချက်ကအကျက်တကရည်တည်ဖို့လိုတယ်နောက်တော့တရင်သမားတွေရဲ့ဘယ်လိုအချက်တွေကိုပဲကျွန်တော်တို့ကလုပ်နေမယ်ဘယ်လိုအရာတွေကိုကျွန်တော်ပေါ်ဆောင်ချက်မရှိဘူးဆိုတဲ့ဟာမျိုးနဲ့ကျွန်တော်ကအကောင်စီရဲ့သဘောထားရည်တည်ချက်ကိုပြည့်ပြည့်စုံစုံသိချင်တယ်အဲ့လိုအတွက်လည်းသူ့ရည်တည်မှာကျွန်တော်ကောင်စီရည်တည်ချက်ကဘာလဲဆိုတော့ကျွန်မစာနဲ့ကောင်စီဝင်တွေအကုန်လုံးမေးရဲဒါပေမဲ့ဟိုအဲ့ပုံမှာတစောတရားဖြေကြားတာမျိုးပေါ့နော်ဒီအများဆုံးဖြေကြားတာမျိုးမရှိဘူးဆိုတော့ကောင်စီရည်တည်ချက်ကိုရှင်းရှင်းလင်းလင်းမဖြစ်သေးဘူးကျွန်မအနေနဲ့လုံလောက်တဲ့ရည်တည်ချက်မျိုးမရှိဘူးလို့ကျွန်မနားလဲတယ်အဲ့တော့ရှေ့ဆက်မှာလည်းတရင်သမားတွေရဲ့လုံခြုံရေးကိုပြစ်စေ၊ဒရင်ရိုက်ပိုင်ခွင့်နဲ့ပတ်သက်ပြီးပြစ်စေ။ရှေ့ဆက်မှာလည်းကျမတို့ကကောင်စီဝင်တဦးအနေနဲ့တော့ကျမတို့ကကုညီနိုင်ခွင့်အခွင့်အမ်းဆိုတာမရှိနိုင်ဘူး။အဲ့ဒါကြောင့်မို့ကျမအများဆုံးအခုဒီလှုပ်ထွက်ဖို့ဆိုတာကျမပုံပြီးခိုင်ရမှာဆုံးဖြတ်လိုက်တာပေါ့လို့မှာ
။ဆိုတော့မဝင်မှာတင်ရတော့အခုဒီကောင်စီကနေပြီးတော့နှုတ်ထွက်စာတင်ထားတယ်။ဆိုတော့တခြားကို့လိုပဲအယူဆရှိပြီးတော့နှုတ်ထွက်သူတွေရောရှိပါသလားရှင့်။ပြီးတော့ဒီပုတ်ထူးနေတော့ကလည်းဒီသတင်းမီဒီယာကောင်စီမှာစုံကြီးစည်းဝေးလုပ်တယ်လို့ကြားရပါတယ်။ဒီစည်းဝေးကရောအခုကိစ္စနဲ့ဆိုင်ပါသလားမဟုတ်ရင်မတိုင်ရောဒီစည်းဝေးကိုတက်ဖြစ်ခဲ့ပါလားရှင
့်။တက်တယ်အမဟိုဟာစုံကြီးအစည်းဝေးပေါ့စုံကြီးအရေးပေါ့အစည်းဝေးလုပ်တယ်။လုပ်ပြီးတော့အဓိကတော့ဟိုပါပေါ့ဒီကောင်စီဝင်တွေအားလုံးရဲ့သဘောထားမိရပေါ့နော်တူချင်းသဘောထားပေါ့နော်။အဲ့ဒီမှာတော့အပြန်အလှန်တူချင်းဘာကြောင့်အရှိတ်နဲ့ဘာကြောင့်ထပ်မယ်ဆိုတဲ့ဟာပေါ့နော်။တူချင်းပြောကြရပေါ့ပြောကြရရင်လည်းအားလုံးရဲ့သဘောထားရရှိပြီးတော့အချို့လည်းသတိကောင်းစီမှာရှိနေမဲ့သူရှိမယ်အမှထွက်လိုက်တဲ့လူတွေလည်းရှိတယ်ပေါ့နော်ဟိုတစုံတစ်ခုထပ်ပြီးတော့အဲ့ဒါပေါ်မှာဆုံးဖြတ်တာပါညာတော့မရှိအဲ့ထဲမှာတော့ဟိုဒီစီးဝေးမှာတော့ထွက်ကြမယ်ဆိုတဲ့ဟာလှုပ်အားဖြင့်တရားဝင်ပြောကြတယ်ပေါ့နော်ပြောကြတယ်အမှစုစုပေါင်းတော့အခုဒီမှာဒီတိရတော့ဒီ14ရောက်ပေါ့နော်ထွက်လိုက်တာပေါ့နော
်လှုပ်အားဖြင့်ထွက်မယ်ပြောကြတယ်ဆိုတော့ဒီနောက်ပိုင်းတရားဝင်ထွက်စာတင်တဲ့အပိုင်းတော့ရှိအောင်ပါပေါ့နော
်အခုလောလောဆယ်ဒီနေ့ချင်းဒီမှာတိတာတော့5ဦးရှိတယ်ပေါ့နော်ဒါရိုက်သူရဲ့ဟိုအဖွဲ့စည်းပေါ့နော်အောက်စီရုံးအဖွဲ့ကိုဟိုတခြားနည်းလမ်းလေးနဲ့ပြပူတာမျိုးရှိတယ်မရှိတယ်တော့ကျွန်မသိတာအဲ့ဒါမသိကျွန်မသိတာတော့လောလောဆယ်တရားဝင်စာနဲ့ဟိုအကြောင်းကြားပြီးပြပူထားတော့5ဦးရှိတယ်ပေါ့နော
်ဒါကတရားဝင်စာတင်ထားတဲ့သူတွေပေါ့နော်ဆိုတော့သူတို့ကပြောတယ်ဒီနှုတ်အားဖြင့်နှုတ်ထွက်မယ်လို့ပြောထားတဲ့သူတွေအရေးအတွက်ရဆိုရင်ကတော့ဒါကကောင်စီဝင်အများစုနှုတ်ထွက်တဲ့သဘောပေါ့နော်
အဲစုစုပေါင်းတပတ်က26ရောက်ပေါ့နော်30မှာကြပြာအစုခွဲရတယောက်ကအစရေမပါဘူးနောက်တယောက်ကမတ်တူစာပေါ့နော်မတ်တူစာထွက်သွားပြီးပြီအရင်နဲ့ထွက်သွားပြီးပြီဆိုတော့28ယောက်ကျန်တယ်28ယောက်ကအနောက်တော့ဟိုတေဆုံးသွားတဲ့2ယောက်ရှိပေါ့နော်ဒေါက်တာမြင့်မောင်မောင်နဲ့ကောင်စီဝင်နဲ့နောက်တော့အောက်ကဦးဝန်ကြီးရှိတယ်ဆိုတော့အဲ့ဒါဆိုစုစုပေါင်းကျန်တာ26ယောက်ပေါ့26ယောက်မှာအခုပေါ့ထွက်မယ်ဆိုပြီးတော့လှုပ်အားဖြင့်ဒီမှာဆင်းနေကြတယ်ဟိုတချို့လဲစာရီတင်ပြီးပေါ့နော်အဲ့ဟာကအခု14ယောက်လောက်ရှိရဲဆိုတော့အဲ့မှာလေဒီဟာလေးဆိုတော့တနေ့ဟာတော့ဒီမှာထနေဟို12ရောက်တော့ပေါ့တနေ့လူတွေကတချို့အစည်းအဝေးလဲဒီနေ့မပါကြဘူးပေါ့နော်တချို့လူတွေမပါကြတော့အဲ့လူတွေသဘောထားတော့ဒီနေ့မှမဆွေးနွေးဖြစ်ဘူးပေါ့ဟုတ်အများစုကတော့လက်ရှိဒီအာနာသိန်းကောင်စီနဲ့ပေါ့နော်ဆက်ပြီးတော့မလုံချင်တာတရင်သမားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့လုံနိုင်မဲ့အမျိုးပေါ့နော်မမြင်တော့တဲ့အတွက်ဆက်ပြီးမလုံနိုင်တော့ဘူးဆိုလို့ပြောထွက်တယ်ပေါ့နော်
ဒီလိုနှုတ်ထွက်တဲ့သူတွေရှိတယ်လို့ဆက်ပြီးတော့ကြံနေတဲ့သူတွေကလည်းရှိတယ်ဆိုတော့ဒီသတင်းမီဒီယာကောင်စီအနေနဲ့ဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိသွားမှာလဲရှင့်ဆက်ရှိနေတဲ့သူတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
我的书是你的嘛咯，比如说要写字呢，把比如说设备写字呢，说，那这个他妈的可以写字，但是他妈的我搞外头不写字，就快啊，设备要断的不路嘞，哎，对不？对，这样的比较，过路真的好，当送的不路嘞，所以还没有，也比较没有呢，所以你得路路来写的，哎，路没话没有，哦，说路你呢，哦，他设备要断的呢，你看没有办法，要两下办法没修，没修也对，就好出门，就嘛咯，就嘛出门所以送点价格。 大概马上就将来慢慢好过，啊，咱们将来六月了，将来都已经是也得包他送些些大米，或者把这些什么肉料嘞，或者出年那了的，快就苦农，我出大米，我话我那么看，所以年节没有关系。咱们这么大，这么六月话都已经是也送些些些的，然后你家的哟，光话了，啊，屋里家嘞，他比他们家，光话可款些的，不多嘛，第二包嘛，我超怕那个大半个人没事，我那屋里也比他们家些的多少，哎，这里将来怎么话，怎么话，啊，要比他，出点么了。
第三，宋爷的高斯文民族家来出门路表他家来说个家罗，的高斯一年呢，七十的路西端的七年吧来先。高斯嘛个，那是嘛，就讲话屋里哎呀个，古那是嘛，阿那等高斯家那就屋里头，在路的路，原来路的路边摊奶奶，白天奶奶，阿那来做嘛，是其他别的做，古那是不能，你没地走路，原来白天没有屋里头，变成奶奶。阿家罗古高斯家古，人家就出的。
去年的六月呢，电脑开古接嘛个，这多有呢，奶奶说这帮屋里也做呢，刚生完生啊，熬药大便做呢，那那那就嘛便宜吃啊，没错咯。哦，吃了奶奶个，再有呢，这帮古都没有，第三类药龙嘛，他们说，那个接嘛个，生了药呗，老老在心里没错咯。生了药呗，心里说，屋里那些屋里呀，做呢，药便宜，等于搞对药没，你他没有事业做。俺们说，这帮话，好特别屋里的便宜，变成奶奶，你他没有来做。 对呀嘞，俺们说，路的路变成了江西伢嘞，那他的啥路的太阳了奶奶，这啥路的说，这帮路这个这人他妈的困伊的，这人他妈的哦，龙江木有搞过比奶奶路的，好吃嘛嘞，好奶奶，俺们有路的太阳了，你说咯，哦，对家嘞，哇，这帮江西伢，那是阿那等江西的，哦，那干都。
我他妈没，俺那等高些，搞点破碎些呢，还没有的撇烂嘞。那些屋里，家里没地走，但是那一天不比塑料的屋里撇烂嘛，所以咯，高些爸妈，等他妈的困意了，等他妈的赶快烧烧困了，爸妈弄来呢，你看没有，没对呀，老婆咯。学校嘛，俺弄个在西大奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，你先要求我们在西西奶奶，你看没有对你呀？是咯，
ရှိတယ်နောက်တော့တချို့မီဒီယာတွေအင်းနေကိုရှာဖွေတာအဲမော်နောက်ဆက်တာတွေရှိတယ်တချို့ဆိုမီဒီယာတမားတွေအေးပေါ့နော်ခပ်ပြီးတိတ်ဆောင်နေရရှိတယ်ဆိုအခုလက်ရှိအခြေအနေကြီးကြီးကြီးအားဖြင့်ပေကြတာတော့မီဒီယာတွေကိုတိထက်ပို့ဖိနေမှာဆိုတာဒါမျက်နှာထင်လာရှိနေပြီအခုလက်ရှိသူတို့ပြထမ်းလိုက်တဲ့ပြင်ဆင်လိုက်တဲ့ဥပဒေတွေကမီဒီယာတမားတွေကိုဓာတ်ရိုက်ထိပြီးမီဒီယာတမားတွေရဲ့လွတ်လပ်စွာသတင်းရေးသားခွင့်လွတ်လပ်စွာသတင်းဖော်ပြခွင့်တွေပေါ်မှာလုံးဝတန်တတ်ထားပြီးချုံနှောင်ထားပြီးဒါရင်နဲ့အခုမဟုတ်တခုကျမတို့ဒရန်မီဒီယာတမားတွေပေါ်ပြရတယ်အချိန်မီတရားစွဲခံနိုင်ရနိုင်တယ်ဖန်စီခံရနိုင်တယ်အနေအထားမျိုးရှိတယ်ဆိုတော့ရှေ့ဆောင်မှာဒရန်လွတ်လပ်ခွင့်ဆိုတာပို့ပြီးတော့တဖြည်းဖြည်းတည်းကိုပို့ပြီးရောနေသွားဖို့ပဲကျမအလားလားမြင်တယ်အဲဒီများစီအခုလက်ရှိအနာဂတ်ကောင်စီကမရှိတော့ဘဲနဲ့နောက်ထပ်ဒီမိုကရေစီအစိုးရဖြစ်လာရင်တော့မပြောတတ်ဘူးဒီလိုကာလမှာတော့ဒရန်တမားတွေကဖိနှိပ်ခံရမယ်ဖန်စီခံရမယ်ဒရန်မီဒီယာတွေအပိတ်ခံရမယ်ချင်းချောက်ခံရမယ်အဲ့ဒါမီးမျိုးစုံလည်းတရားစွဲခံရမယ်ဆိုတာဒါဒီအလားအလာတွေကလုံးဝသုံးသပ်လို့ရတဲ့အခြေအနေမျိုးဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ပါမဝင်ပါတင်ပြီးပြင်ပြရချင်ပါသေးအမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သိပ္ပံနိုင်နည်းများအစည်းအဝေးတိုင်းခင်းသုတဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုအရင်ထုတ်လွှင့်ပေးချင်ပါသေးဒီတစ်ပတ်မှာတော့သမရဂျိုးဘာဒန်ရဲ့လူဝင်မှုကြီးကြပ်ရေးမိုးရအပြောင်းလဲအကောင့်ထဲပေါ်လာဖို့အခြေအနေသမရဟောင်းဒွန်နဲ့ထရမ်ရဲ့အနာဂတ်နိုင်ငံရေးအခမ်းအနားစာရာတွေကိုကိုအောင်အောင်ကတင်ပြထားပါတယ
်ဒုက္ခသည်နဲ့ပတ်သက်ပြီးတော့ပြောတော်နဲ့မူဝါဒကန့်ဆွဲထားတဲ့ဒီမိုကရက်သမရဂျိုးဘိုက်ဒန်အာဏာရပြီဆိုတာနဲ့ကမ္ဘာတဝန်းကဒုက္ခသည်တွေဖို့အမေရိကန်ပြည်အစုမှာအခြေချနေထိုင်နိုင်ဖို့လမ်းပွင့်လာပါတယ်ဆိုမာလီယာနိုင်ငံသားအီဘရာဟန်ဟာစစ်ပွဲပြိပခါတွေဖြစ်ပွားနေတဲ့မိုဂါဒီရှုမြို့တော်ကနေ2004ခုနှစ်မှာထွက်ပြေးခဲ့ပြီးတော့ဒုက္ခသည်ဖြစ်လာတာပါ2018ခုနှစ်အစောပိုင်းမှာတော့သူနဲ့မိသားစုကအမေရိကန်မှာအခြေချနေထိုင်ဖို့အခွင့်အရေးရရှိခဲ့ပါတယ် ကန်ဆုံးမိုးမောင်ကျခဲ့တာကတော့အဲ့ဒီအချိန်မှာသမ္မတဒေါ်နယ်ထရမ့်မှာဆိုမာလီယာလိုမွတ်စလင်နိုင်ငံတချို့ကသူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်တာပါ။အက်ဗ်ဒါရီဇက်နော်အီဘရာဟမ်ကအခုလိုပြောပါတယ်
အတန်းကိုလေးနေချက်က
ိအင်တာဗျူးဖြစ်ဆိုတာအောင်မြင်ခဲ့တယ်လို့ကျမ်းမာရေးနဲ့တခြားဆီတဲ့ကိစ္စအားလုံးပြီးစီးချိန်ကျမအရင်သမရကခီးတော်လာခွင့်ပိတ်ပင်လိုက်တာကြောင့်ဒီမှာ၄နှစ်လောက်ချိန်ကုန်သွားပါတယ်။အဲ့ဒီမတိုင်ခင်ကဒီမှာနေတာ၁၀နှစ်လောက်ရှိပြီဆိုတော့မကြခင်အခြေချနေထိုင်ခွင့်ရမယ်လို့ပဲမျှော်လင့်မိရတယ်လို့သူကပြောပါတယ်။အခုအခါမှာတော့သမရဂျိုးဘိုင်ဒန်ကခီးတော်လာခွင့်တားမြစ်ချက်ပြန်ရုပ်သိမ်းလိုက်တယ်လို့ဒုက္ခတွေလက်ခံဖို့မူဝါဒတွေလည်းပြန်ပြောင်းလဲလိုက်ပါတယ်။အော်တိုဘာလကဆလာတနစ်ကိုဒုက္ခတဲ့3,200ခွဲလက်ခံသွားမှာဖြစ်ပြီးအရင်သမ္မတထရမ့်လက်ထက်ကတော့1,000ခွဲသာလက်ခံခဲ့တာပါသမ္မတဂျိုးဘိုင်ဒန်ကထိခိုက်ခဲ့တဲ့ဒဏ္ဍာရီချက်တွေကိုပြန်ကူစားဖို့အချိန်ယူရမယ်လို့လည်းပြောထားတာပါဒါပြင်ကာယောဂါကာလဖြစ်တာကြောင့်အခက်အခဲတချို့ရရှိနေမှာဖြစ်ကြောင်းသုံးသပ်သူတွေကထောက်ပြကြပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြန်လည်နေရာချထားရေးအဖွဲ့ပြောခွင့်ရခရစ်စတိုဖာဘိုယန်ကအခုလိုပြောပါတယ်
There will be a number of challenges, including on the funding.
When I can say, "Yeah, we need some money," salary goes down. Yeah, I'm in. Salary being down, low level, but now low level. Me, a team manager, okay, that's my mom. A team manager, okay, the cool level. American, so yeah, we got this. Just now, Jimmy, the case got raw. COVID, the yoga, wow, look, you got pure raw. America, my life, just now, the time, during the pandemic, raw, the case, so yeah, got raw.လုံးကြုံရေးပိုင်းမှာဒါပေမဲ့လည်းဒီလိုဆိုရင်ကြောက်ကြမှုတွေဟာကျိုးကြောင်းမစီလျော်ဘူးလို့ဆိုရတယ်ဒုက္ခတွေနေရာချထားရေးအဖွဲ့ The Lutheran Immigration and Refugee Service အကြီးအကဲ Chris Omara က
There is this claim which isn't actually true
ဒုက္ခတွေဟာရာဇဝတ်မှုကျူးလွန်သူတွေအကြမ်းဖက်သမားတွေလို့ဆက်ဆက်ပြောဆိုနေတာတွေကမမှန်ပါဘူးအမှန်ကတော့သူတို့တွေဟာအမေရိကမှာမွေးတဲ့သူတွေထက်တောင်ပြစ်မှုကျူးလွန်မဲ့အခြေအနေနေပါပါတယ်လို့သူကပြောပါတယ်ဒါပေမဲ့လည်းထရမ့်ရဲ့မူဝါဒကိုထောက်ခံသူတွေကတော့အမေရိကန်ပြည်ထောင်စုအပေါ်အနေနဲ့မပြုတ်နိုင်ဘူးဒုက္ခတွေကိုပိုဆစ်ဆစ်တဲ့လို့ဆိုပါရဲမူဝါဒရေးရာဂျန်ပီအဖွဲ့ Heritage Foundation ကနိုင်ငံရေးသုံးသပ်သူ Laura Reese ကအခုလိုပြောပါရဲ
There was a review of the vetting program at the beginning of the
time so let it aside nga chin thong kye de song san sit sei san ya season to khu go nit kala de chu cha pi lo chin thong mu lo ba de tu cha mat tha de so ra ne be le yu shu bo ma tin do ba bu lo tu ga pyo ba de de lo chin nei aw ma be Ibrahim lo dukkha de ri ga do ma ye ya de ana kae de ni thain ni ya de bo wa ma a pyaung le phit la bo lo la ni bi dukkha de ku ni ye a phoe ri ga le dukkha de pyan lan ni ya cha tha ye a twet sa tin pyin sin ni ja bi phit chang pyo ba de khanya ယူဂျာစီပီနဲ့ Atlantic City မှာတစ်ချိန်လုံးကကြော်ကြားခဲ့တဲ့ Trump Plaza Hotel နဲ့ Casino အဆောက်အုံကိုဗုဒ္ဓဟူးနေ့ကဖြိုချလိုက်ပါတယ် Trump စီးပွားရေး Empire ထဲမှာတစ်ချိန်ကခဏတာလူကြိုက်များခဲ့တဲ့ Casino လုပ်ငန်းဟာ2014ခုနှစ်ပြည်လဲရချိန်မှာတော့တိတ်နာမည်မကောင်းလှပါဘူးစီးပွားရေးလုပ်ငန်းဘက်မှာအခုလိုအခြေအနေတွေရင်ဆိုင်နေရပေမဲ့ Donald Trump ရဲ့နိုင်ငံရေးအခမ်းအနားကတော့ဆက်ပြီးတော့ရှင်သန်နေသေးပါအင်္ဂါနေ့ရုံက Republican Party တွင်ဩဇာကြီးမာတဲ့အထက်လွှတ်တော်အမတ် Mitch McConnell ကိုသူကဝေဖန်တိုက်ခိုက်ပါတယ်။ဇန်နဝါရီ6ရက်လွှတ်တော်ဝင်စီးခဲ့တဲ့ပြည်နယ်နဲ့ပတ်သက်လို့ McConnell က Trump ကိုပြစ်တင်ဝေဖန်ခဲ့ဘူးပါတယ်။ Mitch McConnell က
President Trump is practically and morally
Donald Trump မှာကျင့်ဝတ်အရာရောလက်တွေ့ကျကြပါဒီလိုဖြစ်အောင်လုပ်ဆောင်ရာကြောင်းတာဝန်ခံရပါမယ်လို့သူကပြောသွားတာပါ။ပါတီခေါင်းဆောင်တွေအခုလိုသဘောထားမတိုက်ဆိုင်တာကြောင့်မက်ကောနဲကိုထောက်ခံသူအထက်လွှတ်တော်အမတ်တွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရလိမ့်မှာမဟုတ်ဘူးဆိုပြီးတော့ထရမ့်ကစင်ညာချက်ထုတ်ချင်းချောက်ခဲ့ပါတယ်ပါတီကိုယ်စားလှယ်တွေနဲ့ရှင်ပြန်ရွေးခံမဲ့လက်ရဇွန်သမားတွေကိုသူထောက်ခံမယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ထရမ့်ရဲ့အကြံပေးဂျေဆင်မီလာကအခုလိုပြောပါတယ
် The main goal with that is to make sure that the 75 million
people ဒီကရွေးကြတော့သမားနိုင်ငံရေးခန့်ကန့်တယ်မှာတက်တက်ချေချေပါဝင်နေစေဖြစ်ပြီးမိတ်ဆွေကသာသမားဆိုတဲ့သူ့ရဲ့ချေချေဆိုင်ပေါ်ထောက်ခံပေးနေတဲ့လူကိုစုစည်းနေရဆိုတာသမားဆောင်ကိုထောက်ခံပေးကြရတဲ့55နဲ့ရှိတဲ့လူလူအနေနဲ့သိဖို့ပ
ါ Trump ဘော်တရားစွဲဆိုတော်ကိုထောက်ခံတဲ့အထက်လွှတ်တော် Republican အမတ်9ယောက်ဟာလည်းပြည်တင်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ပါတီကလည်းသူတို့ပေါ်ရှုံချခဲ့ပါတယ် Republican Accountability Project ညွှန်ကြားရင်းမူ Olivia Troy က
The Republican Party is party of Trump and unfortunately you have the
Republican Party ဟာ Trump Party ဖြစ်နေပါပြီကံမကောင်းအကြောင်းမလှဇော်နေပဲအလေအလက်သဘောထားကင်ဆွဲသူတွေလက်ရဇွန်သမားတွေရှိနေတာကြောင့်အခုအခါမှာဘသူ့ကိုထောက်ခံမလဲဆိုတာစဉ်းစားကြက်နေတဲ့အချိန်မှလို့သူကပြောသွားတာပါ Let Lock out US Senator တခုမှာတော့ Republican 85ရာခိုင်နှုန်းက Trump ဟာနိုင်ငံရေးခန့်ကဏ္ဍမှာဦးဆောင်မှုနေရာကနေပါဝင်တာကိုမြင်တွေ့လို့ကြတယ်လို့ဆိုပါတယ်
We love you. We will be back in some form.
ဆမ်ကတော့နိုင်ငံကြီးမှာပြန်ပါလာဖို့ကြိုးစားပြီးသားပါ။ဒါ့အပြင်လည်းကွန်ဂရက်စ်လွှတ်တော်ကိုဝင်စီးခဲ့တဲ့ဖြစ်အပါဝင်အငင်းပွားပွဲတန်မြာရှိစရာအခွန်ကိစ္စရက်တွေအာမခံလေလံမှုတွေရှိနေတာကြောင့်သူ့နိုင်ငံကြီးအခန်းကဏ္ဍအနာဂတ်မှာဘယ်လိုရှိလာနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာပါခင်ဗျာ။ယုံမြင်ကညာစီစဉ်နေထုတ်လုပ်ခဲ့ပြီးတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်သူအာဏာရလာပြီးတဲ့နောက်ပိုင်းကာလတွေမှာနိုင်ငံရေးနဲ့ဖြောပြေးရေးအကြခြားနားမှုဟာတိတ်မရှိတော့သလောက်ဖြစ်လာပါတယ်ဖြောပြေးရေးကဏ္ဍတွေမှာလည်းနိုင်ငံရေးရာကိစ္စရပ်တွေပါဝင်လာပြီးတော့အမေရိကန်လူထုဟာကိုယ်နိုင်ငံရေးအယူဆနဲ့ကိုက်ညီလာတွေကိုပဲရွေးချယ်ကြည့်ရှုလာကြတာပါနိုင်ငံဟေးရန်ပေဂျက်တို့ညီကိုနှစ်ဦးဟာမိုင်းနှထောင်နီးပါးအကွာမှနေကြပြီးတော့အဝေးမှာကြောင်းတက်နေတဲ့နေအင်္ဂလန်ရောက်လာတဲ့အခါမှာတော့ညီကိုနှစ်ယောက်ကြာနိုင်ငံရေးအမြင်ဟာအတော်လေးကွာခြားနေတာကိုတွေ့လဲရပါတယ်ဟေးဒန်ဟာတက်ဆက်နည်းပညာကုမ္ပဏီတစ်ခုမှမန်နေဂျာ
ပါ We got into an argument about politics
နိုင်ငံရေးနဲ့ပတ်သက်ပြီးတော့အကြီးအကျယ်ညှိနှိုင်းကြပါတယ်အဲ့ဒီအချိန်မှာတိလိုက်တာကသူဟာကျွန်တော်တို့လိုမဟုတ်ဘူးဆိုတာပါလို့ပြောသွားတာပါနိုင်ငံရေးရပြီးမြင့်ထန်တဲ့သဘောထားတွေကိုလဲမှုကနေလူတွေရဲ့စိတ်တန်းဖြစ်စရာနားဆင်ကြည့်ရှုလို့ရတဲ့အစီအစဉ်တွေပေါ်မှာလည်းသက်ရောက်မှုရှိလာတာပါဒီမိုကရက်တူဖြစ်တဲ့ Nate ကတချင်းနှားထောင်တဲ့အခါမှာတော့သူ့စိတ်သဘောထားနဲ့ကိုက်ညီတဲ့အကြောင်းအရာတွေပါဝင်တာတွေကိုပဲရွေးချယ်နှားထောင်တယ်လို့ဆိုပါတယ
် I don't necessarily seek out artists because of their political leaning but
I think in that cinema ဘလို့နိုင်ငံရေးယူဆတွေရှိတယ်ဆိုတာကို like ကြည့်မနေပေမဲ့ကိုနှားထောင်တဲ့တချင်းမှာဘလို့သတင်းစကားမျိုးနိုင်ငံရေးယူဆမျိုးပါဝင်တယ်ဆိုတာကိုတော့သတိထားကြည့်မိပါတယ်လို့သူကပြောသွားတာပါဟောလိဝုဒ်ကထုတ်လွှင့်တဲ့ရုပ်မြင်များစီစဉ်နေမှာလဲနိုင်ငံရေးအခြေခံအကြောင်းအရာတွေဖျက်သွင်းထားတာကိုတွေ့ရမှာပါ။ဒါပြင်အားကစားကဏ္ဍမှာဆိုရင်လဲနိုင်ငံရေးတွေရုံထောက်ပါဝင်နေတာပါ။နိုင်ငံရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေအကြောင်းတချို့ကလည်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့စိတ်ကုန်နေလို့ပြောကြပေမဲ့သူတို့ရွေးချယ်ကြည့်ရှုတဲ့စီစဉ်တွေကနေကိုယ့်ရည်တည်ချက်အပေါ်အခိုင်အမာဆက်ရည်တည်ဖို့အားဖြစ်စေတာကိုတွေ့ရတယ်လို့လဲလေးလာသူတွေကထောက်ပြပြောဆိုပါတယ်ခင်ဗျာ
2023အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်နိုင်ကြပါပြီ
ကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးကိုရောဂါဖြစ်သွားတာတစ်နှစ်မပြည့်ခင်မှာပဲထုတ်နိုင်ခဲ့ပါပဲအခုတစ်နှစ်ကျော်လာချိန်မှာတော့အခြေအနေကဘယ်လိုရှိပါသလဲအမှုစီးပွားဒေတာပညာရှင်မက်ခင်ဇာဝင်းကျေကိုမျိုးမြန်ပြီးတင်ပြပေးမှာပါCOVID-19 အတွက်ကိုအခုကာကွယ်ဆေးတွေကပေါ်နေပါပြီ။အတည်ပြုထားတဲ့ဆေးလည်းရှိတယ်၊ပြုကန်ကြီးဆက်ဆက်ဆေးလည်းရှိတယ်ပေါ့လား။ဆိုတော့ဒီ COVID-19 ကာကွယ်ဆေးတွေဒီလူရောထိုးပစ်နိုင်တဲ့အဆင့်ရောင်းနေတာဘယ်လိုမျိုးလောက်များရှိပါပြီလဲပြောပြပေးပါ။
အဓိကအနေနဲ့ကတော့သူကအခု5မျိုးပေါ့နော် US ကနှစ်မျိုးရှိမယ် US က Pfizer နဲ့ Moderna ရှိမယ် UK က Oxford AstraZeneca နဲ့ပူးပေါင်းပြီးတော့လုပ်ထားတဲ့ vaccine ရှိမယ်ဒါကမြန်မာနိုင်ငံကိုရောက်နေတဲ့ဟာပေါ့နော်။နောက်နံပါတ်3တစ်ခုကကြတော့တရုတ်ပြည်ကသိရှိမယ်။နောက်နံပါတ်4ကတော့ Sputnik ပေါ့နော်ဒါရုရှားကာကွယ်ဆေးပေါ့
။ဟုတ်ကဲ့။ဒီကာကွယ်ဆေးတွေရဲ့အခြေခံလေးတွေပြောပြပေးပါ။ဘယ်ကာကွယ်ဆေးကိုဘယ်လိုပုံစံနဲ့ထုတ်တယ်ဆိုတာလေ
။ဆိုကာကွယ်ဆေးဒီ5မျိုးမှဆိုလို့ရှိရင် US ကဟာနှစ်ခုကသူက mRNA ကိုအခြေခံပြီးတော့ထုတ်တယ်။ဆို mRNA ဆိုသူဒီ RNA အပိုင်းစာလေးကိုပဲကိုယ်ထဲကိုထည့်ပြလိုက်တယ်။ဟိုအပိုင်းစာလေးကိုစီဘူးလေးနဲ့တူတူရောပြီးတော့ထည့်ပြလိုက်တယ်။ဒါဒီ spike protein လေးပဲသူထုတ်တယ်ပေါ့နော်။နောက်ကျန်တဲ့ဟာဒီ UK ရဲ့ UK Oxford AstraZeneca ကတော့သူကတော့ vector ပေါ့နော်။ဟို chimpanzee တွေမှာသူတို့အိမ်မီဖြစ်တဲ့ဟို virus ရှိတယ်။ chimpanzee တွေအိမ်မီဖြစ်တဲ့ virus ကိုသူက adenovirus ဆိုခေါ်တယ်။ adenovirus ကvector adenovirus ကို vector အနေနဲ့အသုံးပြုပြီးတော့ဒီ spike protein လေးကိုထည့်တယ်။ထည့်ပြီးတော့သူကဒီ cell ကိုသူကထိုးပေးတယ်ဒါသူတို့ရဲ့ approach ပေါ့နော်ဒါသူတို့ရဲ့ platform သူကဘာကွာသွားလဲဆိုတဲ့အခါကျတော့ US ကဟာတွေက mRNA ဖြစ်တဲ့အတွက်ကြောင့်မလို့သူကဟိုအေးထဲမှာထားရတယ်အေးထဲမှာထား UK ကဟာကျတော့သူက mRNA မဟုတ်ဘူးသူကဒီ DNA နဲ့လုပ်ထားတာသူက DNA အပိုင်းပဲပေါ့နော်သူက DNA ကိုသူက virus နဲ့သူထည့်ပေးတယ်ဆိုတဲ့အခါကျတော့အဲဒီတော့ကြောင့်မလို့သူ့ကိုကျတော့ပုံမှန် ့တမ်ပရေချာလောက်ပေါ့ပုံမှန်အဲ့လိုဟိုဒီဆက်တမ်ပရေချာထဲမှာထည့်လို့အဲ့လိုမျိုးထည့်လို့ရတယ်ဒါကအဓိကกว่า now ဟိုအဲပေးလ်ဒီယားဟာကျတော့သူက live attenuated virus ပေါ့နော် live attenuated virus ဆိုတော့သူကဒီ virus ကို you through chemical ဓာတ်မှုလို့ရှိရင်အပူချိန်အဲ့လိုမျိုးတင်းကြီးနဲ့သူ inactivate လုပ်ပြီးတော့ကိုယ်ထဲကိုထိုးသွင်းပြီးနောက်တစ်ခြားအဲ့လိုမျိုး virus ပုံစံတွေဆိုလို့ရှိရင်လည်းsubunit ပဲထည့်ပြီးတဲ့ virus ရှိတယ် now DNA ကြီးပဲထည့်ပြီးတဲ့ virus ရှိတယ်ဒါတွေကတော့အခုဒီထဲမှာမပါသေးဘူးပေါ့ Sputnik ကတော့ဘယ်လိုမျိုးနည်းပညာနဲ့
ဆုံးရဆိုတော့ဒီမှာလည်းမပြောထားရှင်။အဲ့တော့အမေရိကကလည်းနောက်ကုမ္ပဏီတခုဒီ Johnson & Johnson ကထုတ်တယ်နေကြတော့
သူတို့ရဲ့ approach ကကြတော့သူတို့ကဒီ UK ရဲ့ AstraZeneca တို့ရဲ့ approach နဲ့အတူတူပဲပြန်ဖြစ်သွားတာပေါ့။သူကဒီ adenovirus vector ကိုပုံနဲ့ပုံပြီးတော့သူကဒီ spike protein ကိုထည့်ပြီးတော့လူတွေကိုထည့်သွင်းပြီးတာပေါ့။အဲ့ကြောင့်မို့လို့ဒီ Johnson & Johnson ရဲ့ဟို vaccine ထားတဲ့ဟာလည်းထားတော့ပုံထားတော့နေရတယ်သူတို့ကပုံမှန် temperature ပုံမှန်ဒီရေခဲတရရဲ့ထည့် temperature လောက်နဲ့သူထားလို့ရတယ်။ဟိုအရေးကန်ထဲမှာတအား -70 ကို -20 ကိုထားကြရမှာလို့ပေါ့။ဟုတ်။
ဟုတ်ကဲ့။ So အခု vaccine တွေပေါ့နော်ဒီအမျိုးမျိုးတွေမှာဘယ် vaccine ကအကောင်းဆုံးလို့ပြောနိုင်မှာလဲ။
သုံးခုပေါ့နော်အဓိကအချက်တော့သုံးချက် efficacy ဆိုစေအာနိသင်ဘလောက်ကိုကာကွယ်ပေးနိုင်တယ်လဲနောက်ပြီးတော့နောက်တစ်ချက်ကဒီကသလဲသွေးပို့ဆောင်မှုနဲ့ဟာဘလောက်လွယ်ကူဆိုလဲနောက်ပြီးတော့နောက်တစ်ချက်ကကြတော့ side effect ပေါ့နော် adverse effect ကဘလောက်များတယ်ဆိုအဲ့ဒါကြတော့အခုလောလောဆယ်သုံးခုကိုပြောမယ်ဆိုလို့ရှိရင်နော်ဒီ US ကနေခုနဲ့ UK ကတခုပြောမယ်ဆိုရင်ဒါတို့ကby far လို့ပဲပြောလို့ရတူတူလောက်ပါလေပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘာလို့လဲဆိုတော့ US ကဟာတော့ဆိုတော့မြန်မာနိုင်ငံအခြေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်အေးကန်ထဲမှာတအားကြီးထည့်ရမယ်ဆိုတော့တအားကြီးအေးနေရမှာ -70 -20 အဲ့လိုမျိုးနေရာမှာထည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာအခုဒါကြောင့်မလို့ဒီ US UK ကဟာတို့အရင်ရောက်လာတာလည်းဖြစ်နိုင်ပါတယ်ဟိုနောက်ဒါကြအဲ့ခါကျတော့ကြံတဲ့ဒီတတိုင်းပြည်လုံးမှာနေရာအဆုံးပို့ပေးနိုင်တာပါအဲ့ဒါအဓိကအဲ့ဒါအားသာတယ်ဆိုပြီးတော့ပြောလို့ရပါတယ်။ဂျမဲဟာကတော့ efficacy နေနဲ့ဆိုလို့ရှိရင်တော့ efficacy နေနဲ့ကြည့်မယ်ဆိုရင်တော့ US ကနှစ်ခုကတော့နည်းနည်းပိုပြီးတော့တာရပေါ့။ဘာလို့လဲဆို94%ကတစ်ခု95%ကတစ်ခုရှိပြီးတော့UK ကဟာကျတော့50-70%ကောင်းဝင်ပြီးတဲ့ဆက်ကကျတော့တစ်ခုကတနည်းအားမှာအားသာတယ်တစ်ခုကတနည်းအားမှာအားသာတယ်အဲ့လိုမျိုးပြောလို့ရပါတယ်။ဟု
တ်။တယောက်ကဆေးကြတော့
တယောက်ကဆေးလဲသူကအေးထဲမှာထားကြမလို့အရင်တော့ကျမတို့ကြောက်ကြီးတို့ကာဝယ်ဆေးတွေလုတ်ခဲ့တယ်လို့မျိုးပေါ့နော်။ဆိုတော့ဟိုအနည်းတင်ဖြောက်ထားပြီးတော့ virus ကိုသူကလူထဲကိုထည့်ပြီးတာဆက်ကကျတော့ရိုးရိုးသာမန်ရေခဲတက်တာတွေမှာထည့်တဲ့ထားသူရဲ့စနစ်တော့ကရတယ်ပေါ့။ဟိုဒါကြီးရေခဲမှတ်အောင်ခံမျိုးနဲ့လုတ်ရမလို့ပေါ့။ဒါကတယောက်ကဆေးပေါ့နော်။ဟုတ
်။ဟုတ်ကဲ့။အခု January လအကုန်ပိုင်းလောက်အထိပေါ့နော်ဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအရေးပေါ်သုံးခွင့်ပြုထားတဲ့ရှေးပေါ့နော်ဘယ်နှမျိုးလောက်ရှိပါလဲ
WHO ကအခုလောဆယ် January လအကုန်လောက်အထိကိုက Moderna နဲ့ Pfizer နဲ့နှစ်ခုရှိတယ်ပေါ့နော် Pfizer Moderna ဆိုလို့ရှိရင်ပြီးခဲ့တဲ့ဘက်ကမှသူတို့ပေးလိုက်တယ်ပေါ့နော် AstraZeneca ကတော့ WHO နဲ့ပြီးတော့ပေးဖို့ကြံသေးတယ်ဒါပေမဲ့သူကိုကြတော့ဒီအရေးပေါ်သုံးခွင့်ပြုကို UK ရော India UK India နောက်ပြီးတော့Morocco, El Salvador, and now we are Argentina. Hello, different. Hello, the time period, new, new, man, the little beta, how they see it, you know? A year, don't you bring beta, how they see it? I put my money in my head, India, and if you're the same, the little yagger is like, I got out. Blurb your quote, and I can end up your Santa, and you will hold you, that the Rova Gale, the Rova, the Santa, the Rova, 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 the Rova,
အခုကာဝတ်ဆေးတွေကိုထိုးပေးနေကြပြီဆိုတော့ဒီကာဝတ်ဆေးကြောင့်ပေါ့နော်ဒီ COVID-19 ဒီကူးစက်မှုအလားအလာဘယ်လိုရှိမလဲခံမှန်းပ
ါကာဝတ်ဆေးကိုတကယ်လို့80ရာခိုင်နှုန်းလောက်85ရာခိုင်နှုန်းလောက်ထိထိုးနိုင်နေဆိုလို့ရှိရင်သူ့ရဲ့ကူးစက်မှုကိုထိန်းနိုင်နေဆိုတဲ့အဆင့်ရောက်ပါပြီပေါ့နော်အဲ့ဒီအချိန်ကြာလို့ရှိရင်တော့အဲ့ဒီလူဦးရေဒီဥမာတနင်္ဂနွေလောက်ရဲ့85ရာခိုင်နှုန်းကထိုးပေးနိုင်ပြီဆိုလို့ရှိရင်ဆက်ပြီးတော့ဒီမျိုးဗီဇာထပ်ပြောင်းမဲ့ဟာတွေထပ်ပြီးတော့ wave တွေထပ်တက်လာမဲ့ဟာတွေအဲ့ဒါမျိုးတွေတိတ်ပြီးတော့မပူရတော့ဘူးဘာလို့လဲဆိုတော့အခါကျတော့ကို hospitalization လူဦးရေစေုပ်တဲ့လူဦးရေလည်းနေသွားမှာဖြစ်တယ်လို့တိတ်တဲ့လူဦးရေလည်းနေသွားမှာဖြစ်တယ်ပေါ့နော်အခုကဒါကိုလှမ်းပြီးတော့ထိနေတာပေါ့ကာဝယ်ဆေးဆိုတဲ့ဟာအဲ့တော့မှတခါလေလူတွေကဟိုပြန့်တဲ့နှုန်းကလည်းအဲ့ဒီခါကျတော့မှပြန်ပြီးတော့ကျတာပေါ့နော်
အနုစီဝဗေဒပညာရှင်မတ်ခင်စာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။
ရိုနာဗိုင်းရပ်စ်ကကွယ်ဆေးရုံနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကသိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ပြသွားတာပါရှင်
ဒီ American တန်ရဲ့မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 938ညမဂါဟတ်ဇ်9.38လိုင်းနိုမီတာ40 kHz 948ညမဂါဟတ်ဇ်9.48လိုင်းနိုမီတာ48 kHz 6153ညမဂါဟတ်ဇ်6.15နဲ့ဒုတိယနာရီဝဲ6နာရီခွဲကနေ9နာရီအထိကိုတော့အဲ့ဒီမီတာလိုင်းတွေအပြင်လိုင်းလမ်းမီတာ190 kHz 1595 MHz 7.505တို့ကနေအံယူနားဆင်နိုင်ပါတယ်။မနေ့ပိုင်းအစီအစဉ်ကိုမနေ့7နာရီမှာပြန်လွှင့်ပေးပြီး MHz 15.11 17.82 နဲ့9.335တို့ကနေအံယူနိုင်ပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းနိုမီတာ19 kHz 15453ညမဂါဟတ်ဇ်15.45လိုင်းဒိုမီတာ25 kHz 11803ညမဂါဟတ်ဇ်17.80လိုင်းဒိုမီတာ32 kHz 9335မဂါဟတ်ဇ်9.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနာရီခွဲည9နာရီကနေ9နာရီခွဲအထိကိုလိုင်းလမ်းမီတာ190 kHz 1595မဂါဟတ်ဇ်7.505ကနေနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်ကိုည10နာရီကနေ17နာရီအထိပြန်လွှင့်တော့မှာတော့လိုင်းဒိုမီတာ25 kHz 11803ည MHz 17.80လိုင်းဒိုမီတာ32 kHz 9335 MHz 9.335ည10နာရီကနေ10နာရီခွဲပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1595 MHz 7.505ကနေဖမ်းယူနားဆင်နိုင်ပါတယ်ယူရီမြန်မာပိုင်းစီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
VOA American အတန်းကနေတောက်ကြနေညဖက်အတန်းလွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုတင်ပြပေးချင်ပါတယ်နေပြည်တော်ကဆန္ဒပြပွဲတွင်ဥက္ကောင်းမှတနတ်ထိမှန်တဲ့တရားကြောင့်မှမြတွယ်ခိုင်နေပြည်တော်စေယုံတစ်ခုမှဒီကနေ့ပဲကွယ်လွန်တော်ပါတယ်။ကြည်ဆန်အစ်စ်နဲ့ဥက္ကောင်းကိုထိမှန်တဲ့တရားကြောင့်တည်ဆုံရတာဖြစ်တယ်လို့လည်းသူ့ကိုကုသပေးခဲ့တဲ့ဆရာဝန်တွေကအတည်ပြုပါတယ်။မှမြတွယ်ခိုင်ကိုတော့တနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။မှမြတွယ်ခိုင်ကွယ်လွန်ခဲ့ရတဲ့အတွက်မိသားစုနဲ့အတူထပ်တူဝန်နေမိမှာကြောင့်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းထားတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံသမားပေါ်ပေါက်နေချိန်မှာပဲအာဏာသိမ်းမှုမှာအဓိကတာဝန်ရှိသူတွေပေါ်ချမှတ်တဲ့နိုင်ငံတကာ PR တွေလည်းနေစဉ်တိုးလာပါတယ်။ပြည်ထောင်ငံကတော့ငကိုကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေထဲမှာအာဏာသိမ်းမှုမှာပါဝင်ပတ်သက်နေတဲ့ဗိုလ်ချုပ်သုံးဦးကိုထပ်ပြီးထည့်သွင်းလိုက်ပါတယ်။ကနေဒါနိုင်ငံကတော့ဗိုလ်ချုပ်မီဂျင်မြောင်လိုက်အပါဝင်ထိတ်တန့်ဗိုလ်ချုပ်ကိုဦးကိုထပ်ပြီးအရေးယူတန်ခတ်လိုက်တာပါ။နော်ဝေနိုင်ငံကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လက်ရှိပေးအပ်နေတဲ့အဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုရဆိုင်လိုက်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂနဲ့လူမှုအဖွဲ့အစည်းတွေကတဆင့်ပေးအပ်နေတဲ့အကူအညီတွေကိုတော့ဆက်လက်ပေးအပ်သွားမယ်လို့လည်းနော်ဝေနိုင်ငံကဖွံ့ဖြိုးတိုးတက်ရေးဝန်ကြီးကပြောပါတယ်။ဒီအခါမှာပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကတရုတ်တန်ယုံရှိကိုလည်းမြန်မာတွေတွားရောက်ဆန္ဒပြခဲ့ကြပြီးတော့စစ်အာဏာသိမ်းအစိုးရကိုမထောက်ခံမှုစာတစောင်းတန်ယုံကိုပေးအပ်ခဲ့ပါတယ်။စစ်ကောင်စီကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ငံအဖွဲ့ဝင်ဦးဝင်းထိန်ကိုနေပြည်တော်တက္ကိနခရင်တရားရုံးမှာအွန်လိုင်းကတဆင့်ဒီကနေ့ရုံးထုတ်ခဲ့တာမှာတော့ဦးဝင်းထိန်ကအမိန့်တစ်ခါလဲချပေးဖို့ပြောခဲ့တယ်လို့တရားရုံးပြန်ကြားရေးအရာရှိကတရားခွင်အပြေးမှာသတင်းထောက်တွေကိုပြောပါတယ်။နေပြည်တော်ဥတ္တရခရင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးဝေလူကတရားလိုလုပ်ပြီးတော့ဒီလအလျက်နေမှာပုံမှန်တင်းနစ်လေးကကြည့်နေတရားဆွဲဆိုခဲ့တာပါနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်အဖြစ်သိထားကြတဲ့ဒီအမှုမှာအပြစ်ရှိတယ်ဆိုရင်တော့ငွေဒဏ်နဲ့1,020ဒါမှမဟုတ်ငွေဒဏ်နဲ့1,900ဒါမှမဟုတ်ငွေဒဏ်တက်တက်ချမှတ်နိုင်တယ်လို့လည်းပြောပါတယ်ဦးဝင်းထိန်ကမေလ3ရက်နေ့မှာထပ်ပြီးတော့ရုံထုတ်မှလည်းဖြစ်ပါတယ်ဒီကနေ့ညဖက်အတွက်တည်င်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရင်မူကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA American အတန်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 7.3ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ57 kHz 9805တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မအနန္တပါ။Thank you.
This program has come to you from the Voice of America, Washington.